Welcome to the Voice of America in Burmese.
American Bidong, Washington DC, New York, New American, and Lani, September, and say, yeah. The Ningle Ninjava, Yamava, season ago, Masano, Jena, Kuna, Gandhi, then I hit Lino meter, Tonga, Lina meter, the Akuza European, VUA, Faiso, Sandana Gani, then Sate, Saloni Babi, a guru now song at the Renego, Chino Yanaga, Tina, Bidoma, Pibarak, yeah. ကွာဒမမကိုရိုနာဗိုင်းရပ်ကူးစက်မှုတွေဟာအလင်းမြန်ဆက်လက်ဖြစ်ပေါ်နေပြီးတော့အကူးဆိုရင်ကူးစက်သူအီအတွက်ဟာ38%လောက်မှာရှစ်တန်းကျော်သွားပြီဖြစ်တယ်လို့ဂျွန်ဆော့ကင်တက်ကပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်နိုင်ငံကတော့ကူးစက်မှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပြီးတော့ကူးစက်သူ6%လောက်ရှိပါတယ်။အမေရိကန်နိုင်ငံအနောက်တောင်ပိုင်းနဲ့အလယ်ပိုင်းကပြည်နယ်တွေမှာမကြသေးခင်ကကူးစက်မှုတ ကူးစက်မှုတွေကိုတိုးလာစေတာဖြစ်ပါတယ်။အမေရိကန်နိုင်ငံပြီးရင်တော့အိန္ဒိယနိုင်ငံကကူးစက်သူ 9.4 သန်းကျော်နဲ့ဒုတိယဘရာဇီးလ်နိုင်ငံက 4.5 သန်းနဲ့တတိယအများဆုံးဖြစ်နေပါတယ်။ဒါပြင်အမေရိကန်နိုင်ငံမှာဗိုင်းရပacks ကြောင့်သေဆုံးသူက 39,000 ကျော်သွားပြီဖြစ်ပြီးတော့တစ်ကမ္ဘာလုံးမှာတော့သေဆုံးသူ 95,000 ကျော်သွားပြီဖြစ်ပါတယ်။ဥရောပနိုင်ငံတွေဘက်မှာလည်းဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပြီးတော့စပိန်နိုင်ငံမှာဆိုရင်လည်းမက်ဒရစ်မြို့ကဆင်းရဲတဲ့နေရာတချို့မှာမနှက်ဖြန်တနင်္လာနေ့ကစပြီးတော့လူတွေကိုအပြင်မထွက်ကြဖို့အမိန့်ထုတ်ထားပါတယ်။အသွာလာတွေကန့်သတ်လိုက်ပြီးမဲ့လည်းလူတွေအနေနဲ့တော့လုပ်တွေကိုသွားနိုင်တယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံဘက်မှာတော့ပြီးခဲ့တဲ့သတင်းမှတ်တွင်ကူးစက်သူအရေးတွက်ဟာနဆတိုးပြီးနေ့စဉ်6,000လောက်ရှိလာကြောင်းတနင်္ဂနွေလုံးအတိုင်းတန်နဲ့အပြင်မထွက်ဖို့အမိန့်ပြန်ထုတ်ဖို့ကိုစဉ်းစားနေတယ်လို့ပြောပါတယ်။ဒါပြန်လာမဲ့ September 28ရက်နေ့ကစပြီးတော့ virus ကူးစက်ခံထားပြီးတော့ကုပါတာကိုအိမ်ထဲမှာတည်ဆံခွဲနေဖို့ပြက်ကွက်တဲ့သူတွေကို Starling Pound 1000ဒံငွေရိုက်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာ COVID-19 ကရောဂါကြောင့်သေဆုံးသူ89ယောက်ရှိသွားပြီဖြစ်တယ်လို့ကျွန်မရဲ့ဝန်ကြီးဌာနကဒီနေ့ပြောလိုက်ပါတယ်။ဒီနေ့မှာ COVID-19 ကြောင့်သေဆုံးသူနောက်ထပ်8ယောက်ရှိလာကြောင်းစုစုပေါင်းသေဆုံးသူအရေအတွက်89ယောက်ရှိပြီလို့ကျွန်မရဲ့ဝန်ကြီးဌာနကဒီနေ့ September 20ရက်နေ့ညနေ 9:00 ခွဲမှာသတင်းထုတ်ပြန်ထားပါတယ်။ဒီဆုံးသူ6ယောက်ထဲမှာအမျိုးသား9ယောက်နဲ့အမျိုးသမီး3ယောက်ဖြစ်ပြီးတော့အသက်53နှစ်ကနေ88နှစ်ကြားဖြစ်ကြပါတယ်။ဒီဆုံးသူတွေထဲက9ယောက်ကတော့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီးတော့ဒီထဲမှာ9ယောက်ကရန်ကုန်ပြည်သူဆေးရုံကြီးမှာတက်ရောက်ကူးသနေသူတွေဖြစ်ပြီးတော့အနောက်ပိုင်းဆေးရုံကြီးနဲ့တောင်ကလာပါအထူးကူဆေးရုံတွေမှာတက်ရောက်ကူးသနေသူတယောက်စီပါဝင်တယ်လို့ဆိုပါတယ်။ကျန်တဲ့တယောက်ကတော့နေပြည်တော်ကဖြစ်ပြီးတော့နေပြည်တော်ကရင်တထောင်ဆေးရုံမှာတက်ရောက်ကူးသနေသူဖြစ်တယ်လို့ပြောပါတယ်။ဒါပြင်ဒီကနေ့မနက် 7:00 ထုတ်ပြန်ကြမှာတော့ COVID-19 ရောဂါပိုးနောက်ထပ်ကူးစက်ခံသူ393ယောက်ထပ်မံတွေ့ရှိခဲ့တယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24ရက်အတွင်း virus ကူးစက်ခံသူအရေအတွက်ဟာ 92,605 ယောက်ရှိတာကြောင့် virus ကူးစက်ခံသူအရေအတွက်စုစုပေါင်း 9.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံဟာလာမယ့်သတင်းပတ်ဒီအတွင်းအမေရိကန်နိုင်ငံကိုကျော်ပြီးကူးစက်မှုအစိုးဆုံးနိုင်ငံဖြစ်လာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ဒါပြန်ဒီနေ့မှာနောက်ထပ်သေဆုံးသူ1,113ယောက်ရှိတာကြောင့်သေဆုံးသူရေတွက်ဟာလည်း 16,952 ယောက်ရှိသွားပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ3,989ယောက်နဲ့သေဆုံးသူ105ယောက်ရှိခဲ့ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံမှာကူးစက်ခံသူ3,400ကျော်နဲ့သေဆုံးသူ9,953ယောက်ရှိပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ82ယောက်ရှိတာကြောင့်ဒါဟာတစ်လကျော်ကာလအတွင်းပထမဆုံးအကြိမ်ကူးစက်သူတရားအောက်ကိုကျဆင်းခဲ့တာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါရယ်။ထိုင်းနိုင်ငံမှာတော့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဗန်ကောက်မြို့မှာဒီနေ့ခြေတက်ဆန္ဒပြခဲ့ကြပြီးတော့ထိုင်းပြည်ရဲ့မဟာဝဇီရလောင်ကောင်းရဲ့အာဏာကိုထိန်းချုပ်ဖို့ပါဝင်ပြည်ပြန်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုခဲ့ကြပါရယ်။ထိုင်းနိုင်ငံမှာနှစ်လကြာဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေဘက်ကထိုင်းဘုရင်စနစ်ကိုလည်းကန့်ကွက်မှုတွေရှိလာခဲ့ကြတာပါဆန္ဒပြတဲ့သူတွေကိုလက်နက်မပါတဲ့ရဲတပ်ဖွဲ့ဝင်ညာပေါင်းများစွာကတားဆီးခဲ့ကြပေမဲ့ဆန္ဒပြတဲ့သူတွေကတော့သူတို့ရဲ့တောင်းဆိုမှုအသေးစိတ်ကိုရေးထားတဲ့စာကိုရဲတပ်ဖွဲ့ကိုပေးခဲ့တယ်လို့သမားဆက်စတက်ကတို့ရဲ့ဆန္ဒပြခေါင်းဆောင်ကပြောပါတယ်ဘရင်ကိုပေးတဲ့အိတ်ဖွဲ့ပေးတာတောင်ကိုရဲတပ်ဖွဲ့ကိုကျမတို့ပေးရခဲ့ပါတယ်ကျမတို့ရဲ့အရာကိုအခုနှစ်ရက်အတွင်းမှာပြသနိုင်ခဲ့တယ်လို့ဆန္ဒပြခေါင်းဆောင်ကပြောသွားတာဖြစ်ပါတယ်အဲ့နောက်တော့ဆန္ဒပြတဲ့သူတွေဟာသူတို့ရဲ့တောင်းဆိုဆန္ဒပြမှုအောင်မြင်ကြောင်းကြေညာပြီးတော့လူစုခွဲခဲ့ကြပါတယ်မနေ့စနေနေ့ကလည်းဆန္ဒပြတဲ့သူတွေတောင်းတဲ့ချီရှိခဲ့ပြီးတော့ဒါဟာနှစ်ပေါင်းများစွာအတင်းထိုင်းနိုင်ငံမှာအကြီးမားဆုံးဆန္ဒပြပွဲဖြစ်ပါတယ် ဒီဆန္ဒပြပွဲအတွင်းထိုင်းပြည်စနစ်မှာပြည်ပြင်းပြောင်းလဲရေးတွေလှုပ်ဆောင်မှုပါဝင်ဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကိုရာထူးကနေနှုတ်ထွက်ပြီးဖွဲ့စည်းပုံအသစ်ရေးဆွဲဖို့နဲ့ရွေးကောက်ပွဲတွေကျင်းပမှုကိုလည်းတောင်းဆိုခဲ့ကြပါတယ်နော်ရုရှားနိုင်ငံရဲ့အတိုက်ခံခေါင်းဆောင်အလက်ဆီနော်ဗယ်နီကသူ့ရဲ့ကျန်းမာရေးအခြေအနေဟာတိုးတက်မှုရှိလာပြီးပြောတာဆိုတာလှုပ်ရှားသွားလာတာတွေလှုပ်လာနိုင်ပြီလို့ပြောလိုက်ပါတယ်နဗယ်နီဟာပြီးခဲ့တဲ့လကရုရှားနိုင်ငံမှာအစိတ်ခတ်ခံရပြီးတဲ့နောက်ဂျာမနီနိုင်ငံကဆေးုံမှာဆေးကုသမှုခံယူနေတာဖြစ်ပါတယ်။အစောပိုင်းမှာတော့သူ့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိတ်ပြက်လက်ပြက်ဖြစ်မိတယ်လို့ပြောပါတယ်။သူသတိနဲ့မင်မျောရကနေပြန်ကောင်းလာပြီးတဲ့နောက်မှာတော့သူ့အနေနဲ့ဆရာဝန်ကမေးတဲ့မေးခွန်းတွေကိုရေပူရအဖြစ်နားလည်ပေမဲ့ပြန်ဖြေဖို့အတွက်သကလုံးရှာမတွေ့ပဲစိတ်တွေရှုပ်နေခဲ့တယ်လို့မနေ့စနေနေ့က Instagram မှာပြောပါတယ်။ဒါပြင်ဘာလင်မျိုးက charity ဆေးရုံမှာကုသပေးနေတဲ့ဆရာဝန်တွေကသူ့ကိုဆက်နဲ့အသက်ရှင်အောင်လှုပ်ပေးနေတဲ့သူအဖြစ်ကနေအခုခါမှာ Instagram ကိုသုံးနိုင်တဲ့အထိကောင်းအောင်လှုပ်ပေးနိုင်ခဲ့တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32kHz 9339ไลโดมีตา51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာไฟไลมีตา190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာပါရှင်။ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။အီရန်ပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကိုပြန်လည်ချမှတ်မယ်လို့အမေရိကန်တို့ကြေညာထားခြင်းနဲ့ပတ်သက်ပြီးသူ့အနေနဲ့လုံးလုံးစေတစုံတရာအရေးယူဆောင်ရွက်ပေးနိုင်ခြင်းမရှိသေးဘူးလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကုလလုံခြုံရေးကောင်စီကိုပြောပါရယ်အီရန်ပေါ်အရေးယူတံခတ်မှုတွေကိုပြန်ပြီးချမှတ်မယ်လို့အမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့လကကြေညာထားခဲ့တဲ့အရာတကယ်ဆိုရင်စနေနေ့ညနေပိုင်းမှာစတင်အသက်ဝင်မှာဖြစ်ပါတယ်။ကုလသမဂ္ဂအရေးယူထားတဲ့အထက်အီရန်နိုင်ငံကိုသမရိုးကျလက်နက်ရောင်းချမှုပိတ်ပင်ထားခြင်းလည်းပါဝင်မှာဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂလူညီကောင်စီဖွဲ့ဝင်15နိုင်ငံတွေက73နိုင်ငံကတော့အီရန်ပေါ်အရေးယူပိတ်ဆို့မှုပြန်လည်ချမှတ်ဖို့အမေရိကန်တို့ရဲ့လှုပ်ဆောင်ချက်ဟာတရားမဝင်ဘူးလို့ပြောပါတယ်။အမေရိကန်က2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ထဲကကိုယ်တိုင်နှုတ်ထွက်ထားပြီးဖြစ်တဲ့အတွက်အခုလိုလှုပ်ဆောင်တာဟာတရားမဝင်ဘူးလို့လုံခြုံရေးကောင်စီဝင်နိုင်ငံအများစုကထောက်ပြပြောဆိုနေတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဲ့ဒီစာချုပ်ထဲကနေ2018ခုနှစ်မှာနှုတ်ထွက်ခဲ့တာပါ။တန်ခတ်မှုကပြန်လည်အသက်ဝင်သလားဒါမှမဟုတ်တန်ခတ်မှုကုန်ဆုံးသွားပြီလားဆိုတဲ့အချက်တွေမရေရာမတိကျရှိနေတယ်လို့ကုလအတွင်းမှုချုပ်ကလုံခြုံရေးကောင်စီကိုပေးပို့တဲ့စာမှပါရှိတယ်လို့ AP သတင်းဌာနကပြောပါတယ်ကုလသမဂ္ဂအရာရှိတွေဟာကုလသမဂ္ဂကချမှတ်ထားတဲ့တန်ခတ်မှုတွေကိုအကောင့်ထည့်ဖို့လုံခြုံရေးကောင်စီကိုစီမံခန့်ခွဲမှုနဲ့နည်းပညာဆိုင်ရာအကူအညီပေးရပါတယ်အီရန်ကိုပြန်လည်တခတ်အရေးယူဖို့ခေစာမှာရှင်းရှင်းလင်းလင်းသိရဖို့အချက်တွေကြန့်ရှိနေသေးတာကြောင့်အဲ့ဒီနည်းပညာအကူအညီပေးဖို့အတွက်သူ့အနေနဲ့ဘာမှအရေးယူဆောင်ရွက်နိုင်အောင်မှမဟုတ်သေးဘူးလို့လည်းဂူတာရက်စ်ကပြောပါရဲ့ရှင်American တရားရုံးချုပ်ကရာသက်ပံတရားသူကြီးတွေက liberal တရားအဖြစ်လူသိများတဲ့ Ruth Bader Ginsburg ဟာတောက်ချန်တွေကကွယ်လွန်သွားပြီးတဲ့နောက်မှာသူ့နေရာကိုအစားထိုးခံအပ်ဖို့ American နိုင်ငံရေးမှာတစ်ဖက်နဲ့တစ်ဖက်အငင်းပွားပြောဆိုတိုက်ခိုက်မှုတွေမြင့်တက်နေတာကိုစနေနေ့မှာစပြီးတော့တွေ့ရပြီးဖြစ်ပါတယ်။ရှေးယူဆန် Conservative Party တွေကတော့လက်လက်နေရာကိုချက်ချင်းခန့်အပ်မယ်ဆိုတဲ့အထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကတိပြုပြောကြားချက်ကိုထောက်ခံကြပါတယ်။ Democrat တွေကတော့ငွေတဲ့နှစ်အနည်းငယ်ကသမရဟောင်းဘရက်အိုဘားမားဒုတိယသက်တမ်းကုန်ကန်ဤတရားရုံးချုပ်တရားသူကြီးခန့်ဖို့ကြိုးစားတာကိုမစ်မက်ကော်နယ်ခေါင်းဆောင်တဲ့ Republican အမတ်တွေသဘောမတူခဲ့တဲ့အကြောင်းကိုပြန်ပြီးတော့ထောက်ပြပြောဆိုခဲ့ပါတယ်။သမရကအဆိုပြုတဲ့တရားသူကြီးလောင်းကိုအတည်ပြုနိုင်တဲ့အာဏာရှိတဲ့အထက်လွှတ်တော်မှာ Republican အမတ်53ဦးနဲ့ Democrat အမတ်48ဦးရှိနေတာဖြစ်လို့အခုအချိန်မှမဲထဝဲအတာနဲ့ခန့်အပ်နိုင်တဲ့နီလန်နဲ့တရားသူကြီးအစ်တစ်ကိုခန့်အပ်မယ်ဆိုရင် Republican တွေဘက်ကအနိုင်ရဖို့အများနေတာဖြစ်ပါတယ်။အဲ့လိုဆိုရင် American တရားရုံးချုပ်မှာ Shiu San Conservative Wadi တရားသူကြီး6ဦးနဲ့ Liberal တရားသူကြီး3ဦးတရားသူကြီးအဖွဲ့ရဲ့အာဏာညီမျှမှုအနေအထားတစ်ဖက်ဆောင်နှင်းပြောင်းလဲသွားနိုင်တယ်လို့လေလီလာသူတွေကသုံးသပ်နေကြပါတယ်ရှင်။ တစ်ချိန်တည်းမှာပဲကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအစားထိုးဖို့အတွက်အမျိုးသမီးတဦးဦးကိုနောက်ကရင်ဘတ်အတွင်းမှာအဆိုပြုသွားမယ်လို့သမ္မတ Trump ကပြောပါတယ်။မြောက် Carolina ပြည်နယ် Fayetteville မြို့မဲဆွယ်စည်းရုံးပွဲတစ်ခုမှာသူကအခုလိုပြောလိုက်တာပါ။သမ္မတ Trump ကသူ့လက်ထက်မှာတတိယအကြိမ်မြောက်အဖြစ်ရသက်ပန်တရားရုံးချုပ်တရားသူကြီးအဖွဲ့ဝင်တဦးကိုခန့်အပ်နိုင်တဲ့အခွင့်အရေးရှိနေချိန်မှာအမျိုးသမီးတရားသူကြီးတွေဖြစ်တဲ့ Chicago မြို့ကတရားသူကြီး Amy Coney Barrett နဲ့ Atlanta မြို့ကတရားသူကြီးဘာဘရာလက်ကွာတို့နှစ်ဦးကိုအဆိုပြုနိုင်ခြင်းရှိနေပါတယ်။တရားရုံးချုပ်တရားသူကြီးခန့်ဖို့အဆိုပြုချက်ကို Republican ထိန်းချုပ်ထားတဲ့အထက်လွှတ်တော်ကအတည်ပြုရမှာဖြစ်ပါတယ်ရှင်။လူကြိုက်များတဲ့ TikTok video application နဲ့ American Oracle Company နဲ့ Walmart Company တို့ကြားပူးတွဲသဘောတူစာချုပ်ချုပ်ဆိုတဲ့အပေါ်အကောင်းမြင်ဆူတောင်းပေးပါကြောင်းသမ္မတ Donald Trump ကစနေနေ့ကပြောပါရယ်တရုတ်ပိုင် TikTok app ကိုအသုံးပြုတာဟာအမျိုးသားလူမျိုးရေးကိုချိန်ချောက်နေတဲ့အနေနဲ့ရှိတယ်ဆိုပြီးသမ္မတ Trump ကပြစ်မှတ်ထားပြောဆိုနေကြတာဖြစ်ပါတယ်ဒီ TikTok app ကိုရောင်းချဖို့ဒါမှမဟုတ်ရင်ပိတ်လိုက်ဖို့သူကအမိန့်ထုတ်ခဲ့တာပါဒါကြောင့် WeChat နဲ့ TikTok app တွေကအမျိုးသားလူမျိုးရေးနဲ့ပုံကိုယ်ရေးအချက်လက်ဆိုင်ရာစိုးရင်စရာအခြေအနေတွေရှိတာကြောင့်စက်တင်ဘာ20ရက်တနင်္ဂနွေနေ့ညသကောင်ရံကစပြီးတော့ပိတ်ပစ်တော့မယ်လို့ American ကုသရေးဝန်ကြီးဌာနကတောက်ကြံလေးကကြေညာခဲ့ပါတယ် American ပြည်ထောင်စုထဲမှာအသုံးပြုသူပေါင်းတန်းတရာကျော်ရှိပြီးလူကြိုက်များတဲ့ TikTok အနေနဲ့ American Company တွေနဲ့ပူးတွဲလှုပ်ဆောင်ဖို့သဘောတူညီချက်ရရင် Texas ပြည်နယ်မှာ TikTok Global အမည်နဲ့ Company အသစ်တစ်ခုအခြေစိုက်ရမှာဖြစ်တဲ့အတွက်လူပေါင်း 2,000 ကျော်လောက်ကိုအလုပ်ပေးနိုင်မှာဖြစ်ပြီးသမ္မတ Trump တောင်းဆိုထားတဲ့အတိုင်း American ပညာရေးကဏ္ဍအတွက်ရန်ငွေ$5,000ထောက်ပံ့ပေးရမှာဖြစ်ပါတယ်။ဒီသဘောတူညီချက်အရ Oracle နည်းပညာကုမ္ပဏီအနေနဲ့ American TikTok အသုံးပြုသူတွေရဲ့ပုံကိုယ်ရေးအချက်လက်တွေနဲ့လုံခြုံစိတ်ချရတဲ့ကွန်ပျူတာစနစ်တွေအတွက်တာဝန်ယူရမှာဖြစ်ပါတယ်။ Walmart ကုမ္ပဏီက TikTok နဲ့စီးပွားရေးအရာလက်တွဲဆောင်ရွက်သွားမှာဖြစ်ပြီးအသေးစိတ်ကိုတော့မပြောသေးပါဘူး။အခု American အတွင်းအခြေစိုက်မဲ့ TikTok Global ကုမ္ပဏီကတရုတ်နိုင်ငံနဲ့ဘာမှပတ်သက်မှာမဟုတ်ဘူးလို့လည်းသမ္မတ Trump ကပြောပါရဲ့ရှင်သောရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ကမ္ဘာကယောဂါ COVID-19 ကူးစက်သူ 9,000 ကျော်အထိရှိလာနေတဲ့မြန်မာနိုင်ငံမှာစံမာရေးဝန်ထမ်းတွေဆေးပညာရှင်တွေပါပိုးကူးစက်မခံရအောင်ဆောင်ရွက်နေသလိုပိုးတွင်းရှိသူအပါအဝင်ဆက်ဆက်ထိတွေ့သူတွေကိုနေရာသစ်တွေတိုးချဲ့ပြီးတခြားကန့်သက်ထားရှိကုသပေးနေတဲ့အနေအထားနောက်ပြည်သူတွေအများသတိထားလိုက်နာရမယ်စံမာရေးသတိပေးချက်တွေအကြောင်းကိုစံမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးကိုကျွန်မစုမုံကဆက်သွယ်မေးမြန်းထားတာတင်ပြပေးချင်ပါတယ်မြန်မာနိုင်ငံတဝက်လုံးမှာကူးစက်မြက်ကမ္ဘာကရောဂါ COVID-19 ပိုးတွင်းရှိသူပေါင်းကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စက်တင်ဘာလ20ရက်နေ့ညနေ 9:00 ခွဲအထိထုတ်ပြန်ချက်အရဆိုရင် 9,263 ဦးထိရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူပေါင်းကတော့89ဦးထိရှိသွားပြီဖြစ်ပါတယ်ဒီလိုလူအုပ်စုလိုက်ရာနဲ့ချီနေစဉ်လို့ဓာတ်ခွဲစစ်ဆေးပိုးတွင်းရှိမှုတွေကြောင့်ဆေးရုံဆေးခန်းတွေမှာရှည်တန်းကနေကာကွယ်ကူတာပေးနေတဲ့ဆေးပညာရှင်တွေဆရာဝန်သူနာပြုနဲ့စေတနာဝန်ထမ်းကျန်းမာရေးဝန်ထမ်းတွေပိုးကူးစက်မခံရအောင်အထူးသတိထားဂရုစိုက်ဆောင်ရွက်နေကြတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးက VOA မြန်မာပိုင်းကိုရှင်းပြပါတယ
်အခုလက်ရှိကတော့အရန်ကိုပင်ပန်းနေတာပေါ့နော်ကျန်းမာရေးဝန်ထမ်းတွေရောစေတနာဝန်ထမ်းတွေရောဒါမမျှော်လင့်ထားတဲ့ workload ပေါ့နော်တကယ်လို့မြန်မြန်ဆန်ဆန်ကြီးပေါ့ဒီဒီကနဝေပါကြီးတို့တောင်းဥကလာတို့ဖောင်ကြီးတို့အဲ့ဒီမှာရှိတဲ့ဒီပေါမောခါကြီးတွေပေါ့နော်ပညာရှင်ကြီးတွေကဒါတော်တော်လေးကိုကိုယ်ဝန်ထမ်းနေပြီပေါ့နော်စီစီလုံးလုံးနဲ့အားပေးနေတယ်ခင်ဗျဒီရှေ့တန်းတိုက်စစ်မှုပေါ့နော်ခုနပြည်သူ့ကျန်းမာရေးတို့ကုသရေးတို့အဓိကဒီပါဝင်တဲ့ကျန်းမာရေးဝန်ထမ်းတွေကျွန်တော်နိုင်ငံတော်ကရှင်းနေတာနှစ်ခါရှိပြီပေါ့နော်ဒီ physical ဘိုင်းမှာပဲကျွန်တော်ကဒီ infection prevention and control နဲ့ပတ်သက်ပြီးတော့ပေါ့နော် face shield ပေါ့နော်အဲ PPE whistle တွေပေါ့နော်လုံလောက်အောင်ကျွန်တော်တို့တောက်ပတ်ပေးရရှိရဲ့ကူးစက်မှုရှင်လောရတဲ့ကြားထဲမှာကူးစက်မှုရှင်ရှိတဲ့ခါကတော့စိတ်ထဲပိုင်းဆိုင်ရာလည်းထိခိုက်တယ်ပေါ့နော်အဲအဲ့လိုမျိုးမရှိအောင်ဆိုဒီ strict ကြီးပေါ့နော် monitor လုပ်တဲ့ဟာတွေအချင်းချင်းတတိပေးတဲ့ဟာတွေလေ့ကျင့်လုပ်ပြီးတယ်ပေါ့နော်အိမ်ပြန်ပြီးတော့နားရမယ့်ကိစ္စတွေပေါ့နော်ချိုးကြတော့အိမ်မပြန်ရင်တော့အိမ်ပြန်အိမ်မှာအသက်ကြီးဟိုမိဘတွေရှိတယ်ကလေးတွေရှိတယ်ပေါ့နော်ဒီစိတ်ရောအနည်းတော့အစဉ်ပြေတဲ့နေရာပေါ့နော်အဲအဲ့လိုနေရာတွေကျွန်တော်တို့စီစဉ်ပေးပြီးတဲ့ခါကျတော့အိမ်မပြန်ဘဲနဲ့ပေါ့နော်အလုပ်ငန်းဝင်ကိုပြန်ဆင်းနိုင်အောင်ပေါ့ဒီစီကဲလို့ exposure ရှိခဲ့ရင်လည်းဆက်ပြူပြီး clear ဖြစ်တဲ့အခါကျတော့ဒါတက်ဆိုင်ရာပေါမောခဌာနမှူးတွေပေါ့နော်ဂျာဝင်းကြီးရဲ့ recommendation နဲ့လုပ်ငန်းဝင်ကိုအများဆုံးပြန်ဝင်နိုင်ပြီးအခါကျတော့ကိုယ်လုပ်ငန်းအတွက်လူနာတွေစိတ်မချလို့ဆိုပြီးတော့ပြန်ဝင်နေတဲ့လူတွေကတော်တော်များပါတယ်ခင်ဗျာ
အခုဆိုရင်နေ့စဉ်ရက်ဆက်ဆိုသလိုဓာတ်ခွဲစစ်ဆေးခန်းတွေကနေလူရနဲ့ချီပိုးတွဲရှိနေတာကြောင့်ဒီပိုးတွဲရှိသူတွေနဲ့ဆက်ဆက်နေတဲ့လူထောင်ကနန်းလောက်ကိုတီးခြားကန့်သက်ခွဲစောင့်ကြည့်နေရတဲ့အနေအထားကိုကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကရှင်းပြပါတယ်
။အဓိကတော့သူကတော့လူနာများလာတယ်ဗျ။ကွန်တက်ကများလာတယ်ပေါ့နော်။ကွန်တက်များလာတယ်များအကောင်ရင်းတင်းများလာတယ်ပေါ့။လူနာဆိုရင်လည်းဒီအမေရိကန် KFP နိုင်မဲ့ facility လိုလိုကွာရန်တင်းပါတင်အတွက်လည်းကွာရန်တင်းနဲ့ဖြစ်မယ်သူရဲ့ကျမကြီးကိုလည်းဒီ surveillance ပေါ့နော်စောင့်ကြကြည့်ရှုခံရတဲ့အနေအထားနဲ့လိုတဲ့ facility လိုတာပေါ့နော်အဲ့တော့ကျွန်တော်တို့ကတော့လက်ရှိအနေအထားတော့ပို့ပြီးတော့နေရာလိုတာပေါ့နော်အဲအဲ့ခါကျတော့လည်းကွာရန်တင်းမှာအတွက်လိုတယ်အဲစေယုံလူနာအတွက်လိုတယ်နောက်ပြန်ပေါင်းလိုက်ရင်တော့နေရာတွေများများလိုတယ်လို့ပဲအကြံဉာဏ်ပြောအောင်ပေါ့နော်အဲ့တော့နေရာတွေများများလိုတဲ့ခါကျတော့ဒီကာလာတင်းမှာကျွန်တော်တို့ကဒီပြတာလေဝင်တော့ဘူးလေပေါ့နော်ဒါကိုချိန်ရတာပေါ့တက်လာတဲ့ဘာတန်းကိုဘယ်လိုတက်ကယ်လုပ်မလဲပေါ့နော်အဲ့ဒါတွေကတော့ကျွန်တော်တို့နေ့စဉ်စဉ်းစားပြီးတော့ဒါ policy အပြောင်းလဲထပ်လုပ်ရမယ်ဆိုရင်လည်းဒါဝန်ကြီးဌာနအနေနဲ့ဒါမြူသားဆင့်ဟိုကော်မတီရဲ့ဒီအညွှန်းကိုခံယူပြီးတော့ဒိုအပ်တဲ့ဟာတွေကိုကျွန်တော်တို့အချိန်နဲ့တပြေးညီပေါ့နော်ဆောင်ရွက်လဲရှိပါတယ်ခင်ဗျာ
အခုဆိုရင်လူ80ကျော်တေဆုံလူ9000ကျော်အထိပိုးတွင်းရှိမှုတွေဖြစ်လာနေပြီးပိုးကူးစက်မှုအန္တရာယ်များတဲ့ဒေသတွေကိုဒေသနာအမိန့်တွေထုတ်ပြန်ပြီးအသွားအလာကန့်သတ်တာပြည်သူတွေနေအိမ်ထဲမှာပဲနေဖို့ညွှန်ကြားတာအပါအဝင်ကာကွယ်ထိန်းချုပ်မှုတွေအရှိန်ဟုန်မြင့်ဆောင်ရွက်နေခြင်းပြည်သူလူထုကလည်းပူးပေါင်းပါဝင်ကြဖို့အချမ်းမရေးလက်ညှိုးချက်တွေကိုအထူးလိုက်နာကြဖို့ဒေါက်တာတန်နိုင်စိုးကတိုက်တွန်းပါတယ
်ကူးစက်မှုနှုန်းတွေတက်လာရင်တေဆုံမှုနှုန်းတွေလည်းတက်လာပါတော့ဒူးတယောက်ဆုံးရှုံးသွားရင်ဒါကျွန်တော်တို့ကထပ်တူခံစားရပါမယ်ပြည်သူတွေအားလုံးကပေါ့နော်ခွင့်ရက်တွေဝိုင်းဝန်းပြီးတော့အတူတကွဖြတ်တောက်ပေးဖို့လိုပါတယ်တမိုင်းနဲ့အားသာဝန်ကြီးဌာနအနေနဲ့ဒါပြည်သူတွေပူးပေါင်းပါဝင်ဖို့ဒီ request ပေါ့နော်ဒီအနည်းငယ်တန်ကြားနေတဲ့အချက်ကတော့ဒီတက်နိုင်တယ်များမီးအိမ်မှာနေပေးဖို့ပေါ့နော်နောက်တစ်ခုကျတော့ဒီအပြင်ကိုထွက်တဲ့လူမဖြစ်မနေတာအိမ်တိုင်းမှာအပြင်ထွက်ရတယ်လို့ပြောရတယ်ဒီအလုပ်ကိစ္စနဲ့ပဲဖြစ်စေဈေးသွားလို့ပဲဖြစ်စေအဲ့လိုကလည်းအိမ်အပြင်ကိုထွက်ပြီးဆိုရင်ဒီ mask ကိုနည်းနည်းဒေတာတက်သွားမယ်တခြားလူတွေနဲ့ခတ်တော့ပါနေမယ်လူစုလူဝေးအုပ်စုဖြစ်နိုင်တဲ့နေရာတွေကိုရှောင်မယ်ပြီးတော့ဒီလက်ပြီးပြန်လာတဲ့ခါကျရင်လည်းအိမ်ပြန်ရောက်တာနဲ့ဒါလက်ကိုစက္ကန့်20ကျောင်းဆင်ကြဆက်ပြန်လဲရေးပေးမယ်ပြီးရင်ကိုပါလာတဲ့အဝတ်အစားတွေပြင်ပြီးတော့ဆက်ပြန်လဲရေးနဲ့စိန်ပြီးတော့ရှောင်မယ်ဒီမိုးချိုးတက်တဲ့မှာအင်အားမီတာဆိုရင်ထိတွေ့မယ်ကျန်တဲ့လူတွေလည်းအခုဆက်မခံရတော့ဘူးအဲ့လိုညီမျိုးနဲ့အားလုံးအတူတူကဝိုင်းဝန်းပြီးတော့ဖြစ်လိုက်ရင်တော့လေကျွန်တော်ကလာမယ့်နှစ်ပတ်သုံးပတ်လောက်တည်းမှာကောင်းနေပြန်အောင်ဖြစ်ပါတယ
်အခုချိန်မှာတော့ဆေးပညာရှင်ဆရာဝန်သူနာပြုဓာခွဲခန်းပညာရှင်တွေကျန်းမာရေးဝန်ထမ်းတွေအင်အားဖြစ်တည်နေပြီးပရဟိတစေရဝန်ထမ်းတွေဘက်ကလည်းအင်တိုင်းအားတိုင်းကူညီနေကြပါတယ်လူနာတွေအတွက်လိုအပ်တဲ့နေရာစာဦးတွေကိုလည်းအလှူရှင်တွေဘက်ကကူညီပံ့ပိုးပေးနေကြတဲ့တစ်ချိန်တည်းမှာပဲပုဂ္ဂလိကဆေးဦးနေမှာပါလူနာတွေခွဲဝေကုသဝန်ဆောင်မှုပေးနိုင်ဖို့ကျန်းမာရေးဝန်ကြီးဌာနကဆောင်ရွက်နေပါတယ်ဒါပေမဲ့လည်းနေ့စဉ်လိုလိုလူထောင်နဲ့ချီပြီးကူးစက်လာနေတဲ့အတွက်တိချားခွဲထားရှိမဲ့ quarantine center တချို့မှာဝန်ထမ်းမလုံလောက်တာနေစားရေးအဆင်မပြေခက်ခဲတွေဖြစ်နေသလိုပြည်သူလူထုကြားမှာလည်းဆိုရင်မူတွေကမြင့်တက်လာနေဆဲဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပ
ါ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေတိုင်းည9နာရီမှာပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်သားတွေတွဲဆောင်မင်းဉာဏ်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုမြန်မာအရေးရှင်တွေကအစီအစဉ်ကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။မိထီလာမှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်က Engineer တွေဟာမြန်မာနိုင်ငံအတွက်ကိုယ်ပိုင်ဂျိုးရုတလုံးကိုပထမဆုံးလှုပ်တင်ဖို့လုပ်နေပါပြီ။ဘယ်လိုဂျိုးရုအမျိုးအစားပါလဲ။ဘာကြောင့်လှုပ်တင်ဖို့စူးစမ်းရတာပါလဲ။အပြည့်အစုံသိရဖို့ ပမောက္ခချုပ်တောင်တကြီးတွင်ကိုဆက်သွယ်ပြီးမေးမြန်းလိုက်တာအခုလိုစပြောပါရစေ
။ဘုရားကဘာမီလေးလာရေးပါနော်။ Start observation satellite ပါဒီ satellite မှာကျွန်တော်တို့ဟို micro satellite အမျိုးစားပေါ့နော်ကီလိုဂရမ်50ရှိရဲ့ micro satellite ကိုကျွန်တော်တို့ဒီနိုင်ငံတကာအာကာသစကန်ကနေပြီးကျွန်တော်တို့လွှတ်တင်ဖို့ရှိပါတယ်
။အခုလိုမျိုးလွှတ်တင်ဖို့ဘာကြောင့်စူးစမ်းတာပါလဲဆရာ။ဘာကြောင့်လွှတ်တင်တာပါလဲပြောပြပေးပါ
โอเคကျွန်တော်တို့ဟိုဆက်သွယ်ရေးကဏ္ဍအနေနဲ့ကျွန်တော်တို့ဒီ index နဲ့ပေါ့နော်မြန်မာ set 1ဆိုပြီးလဲလွတ်ခဲ့ပါတယ်အဲ့ဒါတော့ကျွန်တော်တို့ကွန်ဒိုဆက်မျိုးစားပေါ့နော်ဟိုမှာရှိတဲ့ transporter ကိုကျွန်တော်တို့ဒီဝယ်ပြီးဆိုဒီမှာဒီဆက်သွယ်ရေးကဏ္ဍနော်နောက်က internet အသုံးပြုမှုတွေရုပ်သံထုတ်လွှင့်မှုတွေအတွက်နောက်တစ်ခါကျတော့ joint satellite ပေါ့နော်အဲ့ဒါဆက်လက်ကျွန်တော်တို့မြန်မာဘက်နဲ့တဝက်စီကြာခံပြီးဆိုတော့ဒီပါတဲ့ transporter လည်းကျွန်တော်တို့ကတဝက်စီပေါ့နော်အဲ့လိုနဲ့လွှတ်ခဲ့တဲ့ဟာရှိပါတယ်ဒါတွေကဟိုလွှတ်ခဲ့တဲ့ကုသောဆက်တိုင်းကဏ္ဍအများကြီးထောက်ကူပြုတယ်ပေါ့နော်နောက်တစ်ခါဒီ internet အသုံးပြုမှုတွေ protest တွေလည်းအတွက်ပေါ့နော်ဟိုထောက်ကူပြုတယ်သို့တော့ကျွန်တော်တို့ဒီမှာ sector တွေအများကြီး site တွေးရေးမွေးမြူရေးတက်တော့ရေလုံငန်းအတကားဘာဝဘေးအနေရစသဖြင့်ဒီဟာတွေအတွက်လဲကျွန်တော်တို့ဂျိုရုလွတ်ဖို့ရလိုတယ်အဲ့ဒီအတွက်ကကျွန်တော်အခုပြောတဲ့ကဘာမီလိလာရေဂျိုရုပါအဲ့ဒီဂျိုရုကနေ satellite image တွေကိုပေးတယ်ပေါ့နော်ပေးတဲ့ satellite image တွေပေါ်မှာကျွန်တော်တို့အဒီဤပညာရင်းနဲ့ပြန်ပြီးဆိုသုံးနိုင်တဲ့ကဏ္ဍအတော်များများကိုဒီဆော့ပြောတဲ့ကဘာမီလိလာရေဂျိုရုကနေပြီးဆိုပံ့ပိုးပေးနိုင်တယ်ပေါ့
နည်းနည်းလေးပြည့်ပြည့်စုံစုံပြောပြပေးပါဆရာဥမာဆိုလို့ရှိရင်ကဏ္ဍတစ်ခုလိုက်ခွဲပြောမယ်ဆိုလို့ရှိရင် site တွေးကဏ္ဍမှာဘာတွေသုံးနိုင်တယ်အရင်ပြောပြပေးပါဆရာ
စိုက်ပျိုးရေးဆိုစိုက်ပျိုးရေးဒီကောက်ဘက်တီးနန်တွေရဲ့အခြေအနေတွေကပိုးကျနေသလားဘာလို့လဲဒီသူတို့ရဲ့အပင်ဖြစ်တုံးမှုအတွက်မျိုးသားတွေလိုလားဒါတွေကကျွန်တော်က satellite image ရတဲ့အားနေပြီးဆိုကျွန်တော်တို့ color index တွေနဲ့ကျွန်တော်ကပြန်ခွဲပြီးဆိုဆိုပါဆိုကျွန်တော်ကဟိုပိုးမွားတွေကြားတယ်ချိန်ကောင်းတွေကြားတယ်ဒါဆိုလို့ချင်းလဲဒီ satellite image ရိုက်လိုက်တယ်ရိုက်ပြီးဆိုအဲ့ပေါ်နေမှာဘယ်နေရာရောက်ဖြစ်ပိုးကျနေဆိုတာကျွန်တော်အခုဟိုအတိအကျဒီဟာပြန်ပြီးဆိုတွက်ထုတ်ယူလို့ရရတယ်ပေါ့နော
်စိုက်ပျိုးရေးကဏ္ဍအတွက်အများကြီးသုံးနိုင်တော့ဗောနော
်ဟုတ်တယ်ဟုတ်တယ်ခင်ဗျာဟုတ်
ဒီတဘာဝဘေးအန္တရာယ်ကာကွယ်ရေးမှာရောဆရာတို့အခုလွှတ်တင်မဲ့ဂျိုရုပေါ့နော်ဘာတွေသုံးနိုင်မှာလဲဆရာ
တဘာဝဘေးအန္တရာယ်ဆိုကျွန်တော်တို့ကဆိုပါဆိုကျွန်တော်ရေကြီးရဲ့သူရဲ့ဆိုရေ area ဆိုတော့ flat ဒီ monitoring လုပ်လို့ရတယ်အဲ့ flat ကနေမှာကျွန်တော်ကဘယ်လောက်ဒီအောင် damage ဖြစ်နိုင်လဲဆိုတော့ရေလွတ်ရာတွေဘလို့စီမံခန့်ခွဲကြမှာလဲပေါ့နော် disaster management နောက်တစ်ခါခုလွတ်နေတာကဆိုတော့ weather အတွက်လည်း focusing လုပ်လို့ရတယ်ဆိုတော့ဒီ thunderstorm တခုကဘယ်လိုသွားနေလဲဘလောက်နှုန်းနဲ့တိုက်နေလဲဆိုတော့ဒီမိုးလေဝသဒီခံမှန်းတွက်ချက်မှုကိုလည်းပို့ပြီး accuracy ကောင်းအောင်လုပ်ပေးနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ site view ရဲ့ဒီမိုးလေဝသရဲ့ဒီရာသီဥတုရဲ့ပြီးတော့တခြားဘယ်နေရာမှာတုံးနိုင်ပါသေးလဲဆရာ
ကျွန်တော်ဒီ satellite image ကအခု GIS ပေါ့နော်ဒီနည်းပညာနဲ့ဆိုအခု survey တွေကျွန်တော်ဒီသလိုရေးဝင်ဌာနတို့ကနေတုံးတဲ့ land use တွေနောက်ကကျွန်တော်တို့တစ်တော်တွေရဲ့အနေထားတွေပေါ့နော် deforestation တွေဘလို့ဖြစ်နေလဲတစ်တော်တွေပြုံးနေမှုဘလို့ရှိတယ်ဘယ်နေရာမှာဘလို့ကာဗာပြောင်းပြန်လုပ်လို့ရရမလဲဆိုတဲ့ဟာတွေဟို land use နဲ့ပတ်သက်တာတွေနောက်ကကျွန်တော်က urban planning တွေပေါ့နော်အဒီအရေးလဲရလာတဲ့ satellite image ကနေမှာကျွန်တော်တို့က GIS technology နဲ့ပေါင်းပြီးဆိုတော့အသုံးချမယ်ဆိုလို့ချင်းရပါတယ်နောက်ဆုံးတော့ကျွန်တော်ကဒီ national planning ပေါ့နော်National planning လုပ်တဲ့အချိန်ထိအောင်ကိုပဲဆော့ပြီး satellite image တွေကအများကြီးထောက်ကူပေးနိုင်ပါလေဗျာဟု
တ်ဟုတ်ဆက်ဆံပြောသွားတာကဒီမြန်မာနိုင်ငံကဟိုလမ်းဆက်1 or 2ရောအဲ့အန်နဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကဗားတွေထောက်ကူပေးရပါလေဆရာ
ဒီ communication satellite ကတော့ကျွန်တော်တို့ဆော့ပြီးလို့ Windows ဆက်ဆိုအဲ့ထဲမှာရှိတဲ့ကိုနိုင်တဲ့လောက်ပေါ့လေအဲ့လောက်နဲ့ကျွန်တော်တို့ transponder ဝယ်ပြီးကျွန်တော်တို့ဆက်သွယ်ရေးကဏ္ဍကိုဒီက internet တို့เนาะရုပ်သံထုတ်သွင်းတာတို့ဒီဟာကိုသုံးချတာအခုဒုတိယတစ်ဆင့်ဆိုကျွန်တော်တို့ဟို joint set ပေါ့เนาะသူတို့ index set နဲ့ကျွန်တော်တို့ဒီမြန်မာနဲ့ dowsc ပေါ့အဲ့ဒီအပိုင်းမှာတော့ကျွန်တော်တို့ကဟိုနည်းပညာအဖြစ်တော့ index set ကပဲအကုန်လုပ်တာပေါ့เนาะကျွန်တော်ကဆက်ဆက်ထည့်ဝင်ပေးတာကျွန်တော်တို့ရလာတဲ့ဟာကိုကျွန်တော်အသုံးချတာဒါပဲရှိတာပေါ့เนาะအခုဒီ account ပေါ်မဲ့ကဘာမီလေးလာရေဂျိုရုကတော့ကျွန်တော်စောက်တာပြတာအကုန်လုံးအလုံးစုံကိုစီကပိုင်နေကျူပေါ့နော်နောက်လာဒီစီစဉ်ထဲမှာပဲကျွန်တော်တို့ကတခါလဲဒီပညာလွှဲပြောင်းမှုဆိုတဲ့ဟာဒီကျူတို့ခုဘယ်လိုဒီဇိုင်းလုပ်မလဲဘယ်လိုဒီဆောက်မလဲတို့တင်မယ်ဘယ်လိုထိန်းချောင်းမလဲရလာတဲ့ image တွေဘယ်လိုသုံးချမလဲဒီဟာတွေအတွက်ကျွန်တော်က HR training တွေလည်းဒီထဲမှာပါမှာပါဆိုတော့ဒါဟို long term အတွက်ပါကျွန်တော်ကရည်ရွယ်ပြီးဆိုဒါကတော့ကိုယ်တိုင်လုံးစုံပိုင်တဲ့ကျူတို့ဖြစ်တာပေါ့ဟိုရင်းကတော့တဝက်စီနဲ့ငှားတာနဲ့အဲ့လိုမျိုးနဲ့ဖြစ်ခဲ့တာပေါ့နော်အဲ့တော့ဒါကြောင့်မို့လို့အခုကျွန်တော်က micro satellite ကကြတော့ကုန်ကျစရိတ်လည်းတက်တာတယ်ဆိုတော့ဒီဆောက်ရတဲ့ဒီလွတ်တရတဲ့စရိတ်တွေတက်တာတယ်ပေါ့နော်
ဟုတ်ကဲ့ဆရာအဲ့ micro satellite ဆိုတာဘာလဲနည်းနည်းပြောပြပေးပါဆရာ
satellite တွေကိုသူတို့ရဲ့ weight လေးချိန်ပေါ်မူတည်ပြီးသူအတန်းစားခွဲတာပေါ့နော်ခုဥမာ communication satellite တွေဒါဆိုလို့ရှိရင်ဟို2တန်3တန်လောက်အထိလေးတယ်သူတို့ကဘာနောက်ကဟိုဟိုကျွန်တော်က geo stationary ဆိုတဲ့ကဘာပတ်လမ်းကြောင်းအဝေးကြီးပေါ့နော်ကျွန်တော်ကီလိုမီတာ3000 4000အလောက်အထိအောင်ကျွန်တော်ကတင်တယ်ကဘာကြီးနဲ့အတူတူပဲကဘာ24နာရီတစ်ပတ်လေးဆိုလို့ပဲဒီဂျိုတို့ကလည်းသူကကဘာတစ်ပတ်ပတ်ဖို့က24နာရီကြာတယ်ဒါကြောင့်ကျွန်တော် communicate လုပ်လို့ရတယ် broadcasting လုပ်လို့ရတယ်တော့သူကအကြီးဆုံးပေါ့နော် communication satellite ကအဲ့ကျွန်တော်ကဟို small satellite ဆိုတာရှိပြီးရဲ့ဒါကတော့ကျွန်တော်ကကီလိုဂရမ်1500ကြာတယ်ပေါ့နော်ကီလိုဂရမ်100အထိအောင်ကဒီဟိုလည်းမှာ micro ဟို satellite ထဲမှာပါတယ်ပေါ့နော်သူအောက်ငဲတဲ့10 kg တော့ပါဆိုကျွန်တော်က nano satellite တို့ pico satellite တို့ဆိုပြီးတော့သူ့ရဲ့အလေးအိမ်ပေါ်မူတည်ပြီးဆိုပြီးကျော်တို့အမျိုးစားဖွဲ့ချပြီးသတ်မှတ်တာပေါ့
အခုလွတ်တင်တဲ့ဥစား micro satellite ပါလားဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဗျာ micro satellite ပါ
ဟုတ်ကဲ့ဆိုတော့ဒီ satellite ကဒီကဘာမြေကနေပြီးတော့အမြင့်ဘယ်လောက်မှရှိပါလဲဆရာ
အခုပထမကျွန်တော်ဒီစီမံကိန်းမှာတော့ကျော်တို့နှလုံးလွတ်မှာပေါ့နော်အခုပထမတစ်လုံးကအခုလာမဲ့2021 February မှာကျွန်တော်တင်ပါပါတင်တာကျွန်တော်ကဘာမြေအထက်ကီလိုမီတာ400-600ကြားထဲမှာရှိမှာပေါ့နော်အဲဒုတိယအထက်အလုံးကတော့ကျွန်တော်ကီလိုမီတာ600ဖြစ်ပါတယ်ဟုတ်ဆက်တလိုက်မှာလည်းသူ့တက်တန်းနဲ့သူရှိတယ်ဗျာ
သူ
ကျွန်တော်ကဒါဆိုနှစ်နှစ်ခွဲ3နှစ်အဲ့လောက်ပတ်ဝန်းကျင်မှာသုံးလို့ရပေါ့ဟိုကကျွန်တော်ကဟိုဆက်သွေးရေချိုလို့ဆိုရင်သူ့ရဲ့တက်တန်းက15နှစ်ဒါခါလည်းသတ်မှတ်ပြီးသားသတ်မှတ်ပြီးသားဆိုတာသူ့တဲ့ပို့သွားလို့ရှိရင်လည်းနေနေပဲအများကြီးမပို့ဘူးပေါ့နော်။ဘာလို့ဆိုသူ့မှာဂျိုရုကိုထိန်းချောင်းဖို့အတွက်လိုတဲ့ဖြူရယ်တွေရှိတယ်။အဲဒါစက်တလိုက်နဲ့အတူတခါလဲတွက်ချက်ပြီးသူထဲလိုက်။အဲ့ဖြူရယ်ကုန်တဲ့အချိန်မှာဂျိုရုကြီးကတော့ပြတ်တော့မကြဘူး။ဒါပေမဲ့ကို့နိုင်ငံပေါ်မှာဖြတ်မသွားတော့ဘူး။အဲ့ဒါကို့သူက useless ဖြစ်တော့မှာပေါ့နော်။အဲ့ဒါပေါ်မူတည်ပြီးကျွန်တော်က design လိုက်ဆိုပြီးစ design လုပ်ကြတယ်။အဲ့ဒါကိုကျိုးတွဲရပါတယ်။ဆိုတော့ကျွန်တော်ကဒီနှလုံးဆိုတဲ့ဟာမှာပထမတစ်လုံးတက်တန်းကုန်ကန်ဒီမှာနောက်တစ်လုံးကျွန်တော်တို့လှုပ်ဖွေရပေါ့။အဲ့တော့အခုလက်ရှိပထမတစ်လုံးမှာတော့ကျွန်တော်တို့ဒီ A ကိုရှိပြီးသားဒီဒီဇိုင်းတွေကကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ဂျိုရုအမျိုးသားကိုကျွန်တော်တို့ပထမအလှမှာပေါ့နော်။ဒါမှမဟုတ်ကျွန်တော်အဲ့ဒီထဲမှာကျွန်တော်တို့ရဲ့ requirement တွေအကုန်လုံးကိုက်တဲ့ဟာဖြစ်ချင်မှပြုံးမယ်။အဲ့မှာကျွန်တော်ကဒီကြားထဲမှာသူ့ကိုသုံးမယ်သုံးနေရင်ဒီမှာကျွန်တော်တို့ရဲ့ demand တွေကဘာလို့လဲဆိုတဲ့စာပေးတွေကျွန်တော်ယူပြီးနောက်ဒုတိယတစ်လုံးကျတော့ကိုယ်တိုင်အဲ့ဒီထဲမှာဒီဇိုင်းလုပ်နိုင်ပြီပေါ့။လုပ်နိုင်တဲ့အချိန်မှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ပိုးပြီးကိုက်ညီတဲ့ဒီဇိုင်းဒီမှာပါသုံးမဲ့ function တွေကတော့ဒီဟိုကဘာမြေလေးလာရေးပါပဲခင်ဗျာဟုတ
်ဒါဆိုလို့ရှိရင်ဒီဂျိုရုကဂျိုရုနှလုံးလှတာကတစ်လုံးတန်းကုန်သွားလို့ရှိရင်နောက်တစ်လုံးသုံးဖို့အတွက်ပေါ့နော်ဆရာ
ဟုတ်ကဲ့ကုန်ကန်ဒီမှာဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့နောက်ဆရာတို့ဒီမြန်မာနိုင်ငံနေပြီးတော့ဒီကိုပိုင်ဂျိုရုပေါ့နော်ဒါမျိုးဘယ်နှလုံးထိလှတင်ဖို့ရားထားပါလဲဆရာ
အခုဒီစီမံကိန်းထဲမှာကျွန်တော်ကဒီဆော့ဆိုတဲ့ဂျိုရုနှလုံးတင်တာရှိမယ်တော့ကကျွန်တော်တို့ဒီကို့ကျော်တို့ကိုထိန်းချောင်းတဲ့ ground control station ပေါ့နော်ဒါလည်းမြန်မာပြည်မှာသာရှိမယ်ပေါ့ကိုယ်တိုင်နောက်ပိုင်းကို့ကျော်တို့ကိုကကိုထိန်းချောင်းမယ်အဲ့ဒါ plus နောက်တဲ့ပါလေးလည်းခုကျွန်တော်ကနေပညာရဖို့အတွက် human resource တွေကိုလည်းတခါတည်းတွဲပြီးဆို train လုပ်မယ် train လုပ်ရင်လည်းကျွန်တော် satellite laboratory တခုဒီမှာမြန်မာပြည်မှာထူထောင်မှာပေါ့နော်သူအောင်လည်းဆိုတာဂျိုရုဒီ micro satellite ဆောက်ဖို့အတွက်လိုအပ်တဲ့ equipment တွေတခါလေဒီစီမံကိန်းတွေမှာပါတယ်။ပါတော့နောက်တတိယမြောက်အလုံးစုပ်တတ်မြောက်အလုံးကိုလိုတဲ့ပစ္စည်းပဲဝယ်ပြီးတော့ကောက်ကို develop လုပ်ယူရမှာဆိုကုန်ကြစီရောအများကြီးကျွန်တော်တက်တာသွားမယ်။ကျွန်တော်ဂျိုရုဆောက်ရတဲ့အနည်းပညာလည်းပူရလာပါ။အခုလောကဆိုတော့ကဘာမီလေးလာရေးဂျိုရုကိုကျွန်တော်က micro satellite လုပ်တယ်။အဲ့ဒီ micro satellite လုပ်တဲ့ design တွေ့ချက်တာဒီဆောက်တာတွေတွန်းနေတဲ့ဆို micro satellite နဲ့ကျွန်တော် communication ကိုကျွန်တော်ကူးယူမှာပေါ့နော်။ဒါဆိုရင်ကိုယ်နိုင်ငံရဲ့စစ်သွေးရေးကဏ္ဍအတွက်ကောကဘာမီလေးလာရေးကဏ္ဍအတွက်ကောဒီဂျိုရုကိုကွာကို develop လုပ်ယူနိုင်တဲ့ဒီကျွန်တော်က long term ယူရတာပေါ့ဟုတ်ကဲ့ခင်ဗျာ။
တော်တော်ဝမ်းသာကြပါဆရာမြန်မာနိုင်ငံနေပြီးတော့ဒါမျိုးလုပ်နိုင်တယ်ဆိ
ုတော့ကျွန်တော်ကဒီစီမံကိန်းလုပ်ရင်းနဲ့နောက်ထပ်ကျွန်တော်တို့တွဲပြီးဆိုလုပ်ဖို့ရအတွက်လမ်းညွှန်မှုပြုထားတာတော့ Space Agency ထူထောင်ပါပါခင်ဗျာ Space Agency ဆိုတာကြတော့ဒီအာကာသနဲ့ပတ်သက်တဲ့အကုန်လုံးဒီမူဝါဒတွေရောပါတော့နောက်အကုန်လုံးဒီ International နဲ့ဒီ Collaboration မှာညာလုပ်တဲ့အချိန်မှာလည်း Focal Institution တစ်ခုလိုတာဟုတ်အဲ့အတွက်ကျွန်တော်ကကြတော့လက်ရှိကဟိုတက္ကသိုလ် level ဖြစ်နေရပေါ့နော်ဆိုတော့အခုလက်ရှိဆိုကျွန်တော်တို့ဟိုအာဆီယံမှာရောဂျန်နက်ဒီ UN နဲ့ Space Agency နဲ့ပတ်သက်တဲ့ကိစ္စတွေဆိုတော့အကြောင်းကဟိုလက်ရှိမြန်မာနိုင်ငံမှာတော့ focal အနေနဲ့ဟိုတာဝန်ယူပြီးလုပ်ပေးနေရပေါ့နော်ဆိုတော့ဒီဘက်ကကြာ academic core ရှိတဲ့ခါကျတော့ဟိုတက်ဒီ agency လေးလည်းထူထောင်လာပြီး agency ရဲ့ကျွန်တော်အကြောင်းရဲ့တွဲပြီးဆိုသူပြည်ထနာတွေရောအဲ့ဒီအချိန်ကျရင်တော့ကျွန်တော်လက်ရှိအကြောင်းသားရဲ့အကြောင်းပြီးတဲ့အချိန်မှာဒီအကြောင်းတက်နေတဲ့အတွင်းတွေမှာအကုန်လုံးကပို့ပြီးဆိုပူပေါင်းဆောင်ရွက်နိုင်ပါတော့ဆိုတော့အာဂါတာနဲ့ပတ်သက်တဲ့ဟိုဂျိုရုနီးပညာတွေရောသူ့ရဲ့အသုံးချမှုတွေရော develop ဖြစ်အောင်က agency ရဲ့ဆိုတော့ကြောင်းရဲ့ဒါက parallel ဟိုတကယ်ဟို partnership နဲ့ကျွန်တော်တို့လုပ်တာပေါ့အဲ့လိုပေါ့နော် ဟိုရည်ရတာပါဘာလို့ဆိုတော့ဂျူရူးနီးပညာကိုသုံးနိုင်တဲ့ဟာတခုကနိုင်ငံတစ်ခုရဲ့ develop မှာအများကြီးအရေးပါတယ်ဆိုတာဒါကျွန်တော်တို့သိတာတော့တော့ကြာပြီပေါ့လေဒါပေမဲ့ဆိုဟိုလူကြီးတွေစိတ်ဝင်စားမှုတော့ကကိုယ်နိုင်ငံရဲ့ budget အခြေအနေဒီဟာလေးပေါ့ပူတည်ပြီးဆိုလှုပ်ဖြစ်ဖို့ဆိုတဲ့ဟာကြာပါပြီကျွန်တော်တို့ဆိုဒါ dream က2000ကျော်တော့ခရဲကျွန်တော်ရှိနေခဲ့တာပေါ့ဒါတကယ်ည20လောက်ကြာမှ account ဖြောင်းနိုင်တာပေါ့နော်
ဆရာဒီလို account ဖြောင်းနိုင်အောင်ဆရာတို့ဘယ်နိုင်ငံတွေနဲ့ချစ်ဆက်ပြီးဆောင်ရွက်လဲပြောပြပေးပါဆရာ
အခုလက်ရှိဒီစီမံကိန်းကတော့ဒီဂျပန်နိုင်ငံဟိုကိုရိုတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်မှာပါ။ဒါနိုင်ငံတော်ပြည်ထောင်စုအစိုးရအဖွဲ့ကလည်းဒါမနစ်ကကျွန်တော်ဟိုစက်တင်ဘာ9ရက်နေ့ကကက်ဘိနက်အစည်းအဝေးမှာပဲသဘောတူဖွင့်ပြတဲ့ဟာဟုတ်ကဲ့အစိုးရဒီတက္ကသိုလ်ချင်းပူးပေါင်းဆောင်ရွက်တယ်ဆိုတော့ဒါကတော့နိုင်ငံတော်ဘတ်ဂျက်ကကြာခံတဲ့စီမံကိန်းပါလေစီမံကိန်းကဆိုတော့ဒီ micro satellite နည်းပညာမှာတော့ဟိုကိုရိုကနာမည်တော်တော်ဟိုကမ္ဘာအဆင့်နှစ်လောက်မှရှိတယ်ခင်ဗျ။ဆရာ
တို့တကယ်ရန်ဖြစ်တင်မှာဘယ်နေပါလဲဆရာ
2021 February ပါ NASA နဲ့တင်ပေးမှာပဲအခု American Space Agency လေအခုလက်ရှိတော့သူက February လို့ပေးထားတာရှိရပေါ့ရက်အတိအကျတော့ဟိုကျွန်တော်တို့ပထမအခုဒီမြန်မာစက်တူးဆိုကျွန်တော်လွတ်မဲ့တကယ်လွတ်ရမဲ့ target date တဲ့ဆိုလောက်လောက်ကိုပဲကျွန်တော်နောက်ရောက်သွားတာရှိတယ်ဒါဟိုလွတ်မဲ့အချိန်မှရှိမဲ့ weather ဘာညာဒီအားလေးလည်းရှိတာပေါ့ရက်ကတော့အတိအကျကြီးသူတို့ပြောနေဘူးသို့တော့ February ထဲမှာကျွန်တော်တင်မယ်တင်တယ်ဆိုတော့အဲ့ဒီ February လမှာ NASA ကဒုံးမြန်ကကျွန်တော်နိုင်ငံတကာအာကာသစခန်းကိုသွားဖို့ရှိပါတယ်ဂုံနေဂျိုလူတွေတဲသွားပြီးတော့အာကာသစခန်းကိုပို့တယ်အာကာသစခန်းကနေမှကျွန်တော်ကဒီဂျိုပတ်လန်တဲ့ကိုကျွန်တော် match လာတယ်မှာကျွန်တော်ကပြန်ပြီးထည့်ပေးမယ်ထည့်ပြီးကျွန်တော်နိုင်ငံပေါ်နေပတ်မယ်ပေါ့နော်ဟုတ
်ကျေးဇူးများကြီးတင်ပါတယ်ဆရာအခုလိုမျိုးဆက်ရှိလက်ရှိပြောပြပေးပ
ါဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
မင်္ဂလာပါဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရွေးကောက်ပွဲရွှေဆိုင်ရဖို့ဖြစ်လာနိုင်ခြေရှိသလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာလာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပေးမယ်လို့ကြေညာထားပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုလည်းဆက်ပြီးအကောင့်ထည့်ဖော်နေပါတယ်။ရွေးကောက်ပွဲကြီးကျင်းပဖို့52ရက်ပဲလိုတော့တဲ့စက်တင်ဘာ18ရက်နေ့မှာမြန်မာနိုင်ငံတဝှမ်းကိုဗစ် -19 ဗိုင်းရပ်စ်ကူးစက်ခံရသူအသစ်404ယောက်ထပ်တွေ့ခဲ့ပြီးဒါဟာပြီးခဲ့တဲ့မတ်လ23ရက်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူစတွေ့ပြီးကတည်းကတရက်ထဲအများဆုံးကူးစက်တဲ့စံချိန်လည်းဖြစ်ခဲ့ပါတယ်။ပြောရရင်လက်ရှိချိန်ဟာတကြောပြန်ဖြစ်ပွားလာတဲ့ကိုဗစ် -19 ကူးစက်မှုမြင့်တက်နေတဲ့အချိန်ဖြစ်နေတာပါပဲဒီလိုအချိန်ဒီအောက်မှာရွေးကောက်ပွဲကျင်းပမဲ့နေ့ကိုလာမဲ့နိုဝင်ဘာ10ရက်သတ်မှတ်ထားတာကိုပြန်သုံးသပ်ဖို့ဒါမှမဟုတ်ရွှေဆိုင်ပေးဖို့ရွေးကောက်ပွဲဝင်ကြမဲ့ပါတီတချို့ဘက်ကတောင်းဆိုတာမျိုးရှိလာပါတယ်မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားလာတဲ့ကိုဗစ် -19 ကူးစက်မှုကြောင့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေကြုံတွေ့နေရသလဲနိုင်ငံရေးပါတီတချို့ကဘယ်လိုတောင်းဆိုနေကြသလဲရွေးကောက်ပွဲကျင်းပမဲ့နေ့ရွှေဆိုင်ဖို့သင့်သလားဆိုတာလေလာတင်ပြသွားပါမယ်
ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာ NLD ပြင်းရင်အမတ်နေရဒုတိယအများဆုံးအနိုင်ရတဲ့ပြီးခိုင်ဖြိုးပါတီဟာလာမယ့်အထွေထွေရွေးကောက်ပွဲကျင်းပမယ့်နေ့အဖြစ်နိုဝင်ဘာလ10ရက်မှာသတ်မှတ်ထားတာကိုပြန်သုံးသပ်ဖို့တည်ထောင်စုရွေးကောက်ပွဲကော်မရှင်စီစာရေးသားတင်ပြပါတယ်ဒီကံပြိုးနဲ့သူ့ရဲ့မိဖက်24ပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးတောင်းဆိုတာပါအလားတူ2015ရွေးကောက်ပွဲမှာအမတ်နေရတတိယအများဆုံးရခဲ့တဲ့ ANP ရခိုင်မျိုးသားပါတီကလည်းလက်ရှိအခြေအနေမှာတတိုင်းပြည်လုံးအတိုင်းအတာရလွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲများကျင်းပရန်လက်တွေ့အားဖြင့်မဖြစ်နိုင်သောအခြေအနေဖြစ်ပေါ်တည်ရှိနေမှုအားအလေးထားသုံးသပ်ဆောင်ရွက်ရန်ဆိုပြီးပြောဆိုထားပါတယ်ANP ပါတီရဲ့စက်တင်ဘာလ16ရက်ကြေညာချက်မှာထည့်သွင်းဖော်ပြထားတာပါ ANP ခေါင်းဆောင်တွေကတော့ရခိုင်ပြည်နယ်ထဲမှာ COVID-19 ပြဿနာအပြင်တပ်မတော်နဲ့ AA တပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောဆိုထားကြပါတယ်ရွေးကောက်ပွဲရွှေဆိုင်ပေးဖို့တိတိကျကျတောင်းဆိုတာကတော့လူပေါင်းတစ်ဒီမိုကရက်တစ်ပါတီပါအခု2020မှာရွေးကောက်ပွဲဝင်ပြိုင်မဲ့88မျိုးဆက်ခေါင်းဆောင်ဟောင်းဥက္ကုကိုကြီးဦးဆောင်တဲ့ပြည်သူပါတီကတော့ရွေးကောက်ပွဲကိုရွှေဆိုင်ဖို့တောင်းဆိုထားတယ်လို့ COVID-19 ကြောင့်မဲဆွယ်စည်းရုံးပွဲတွေလည်းရပ်ဆိုင်ထားရတယ်လို့ဆိုပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာသက်ခိုင်ဦးဆောင်တဲ့ PPP ပါတီကတော့ရွေးကောက်ပွဲကျင်းပမယ့်ရက်ပြန်လည်သုံးသပ်ဖို့တင်ပြထားပေမဲ့လောက်ကင်လို့ရသလောက်မဲဆွယ်စည်းရုံးနေတာတွေကိုတော့တွေ့ရပါတယ်။
ဒါတွေက COVID-19 ကပ်ပေးကြောင့်ရွေးကောက်ပွဲရွှေ့ဆိုင်းတင်သလားမဲပေးမဲ့နေ့ကိုပြန်သုံးသပ်တင်သလားဆိုတာအရေးပါတဲ့ပါတီတချို့ရဲ့သဘောထားအမြင်တွေပ
ါ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့ဒုက္ကဋ္ဌနဲ့ဒေါက်တာဇော်မြင့်မောင်တို့ကတော့NLD ပါတီဝင်နေတဲ့ထောက်ခံသူပြည်သူတွေကို COVID-19 နဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာကြဖို့လူစုလူဝေးဖြစ်ပေါ်စေတဲ့မဲဆွယ်စည်းရုံးမှုမျိုးတွေမလုပ်ဖို့မဲပေးမဲ့ရက်မှာကြမ်းကြမ်းမမာနဲ့မဲပေးနိုင်အောင်ဂရုစိုက်နေထိုင်ကြဖို့မေတ္တာရက်ခံပန်ကြားထားတာတွေ့ရပါတယ်။အာဏာရ NLD ပါတီအနေနဲ့ရွေးကောက်ပွဲနေ့ကိုပြန်သုံးသပ်ဖို့ရွှေ့ဆိုင်ပေးဖို့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမကြားမသိရပါဘူး။ဒါမဲ့ NLD ပြောခွင့်ရဒေါက်တာမျိုးညိုကတော့လက်ရှိလွတ်တော်သက်တမ်းမကုန်ခင်နိုဝင်ဘာ၈ရက်ကနေနောက်ထပ်အချိန်တစ်လခွဲလောက်ထိရွေးကောက်ပွဲကျင်းပမဲ့နေ့ကိုရွှေ့ဆိုင်မယ်ဆိုရွှေ့ဆိုင်လို့ရတဲ့အကြောင်းဘယ်လိုပဲဖြစ်ဖြစ် NLD အနေနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ဆုံးဖြတ်ချက်ကိုလက်ခံမယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်။လက်ရှိ COVID-19 ဖြစ်ပွားမှုအခြေအနေအရကျန်းမာရေးဝန်ကြီးဌာနဟာရခိုင်ပြည်နယ်တစ်ခုလုံးနဲ့ရန်ကုန်တိုင်း၁၈မြို့နယ်ကို Stay Home မြို့နယ်တွေအဖြစ်သတ်မှတ်ထားပါတယ်အဲ့ဒါဟာတနင်္ဂနွေလုံးမဲဆန္ဒနယ်စုစုပေါင်းရဲ့14ရာခိုင်နှုန်းလောက်နဲ့ညီမျှပြီးအဲ့ဒီနယ်မြေတွေမှာလူစုလူဝေးနဲ့မဲဆွဲတာတည်တည့်ဆေးမဲဆွဲတာမျိုးလုပ်လို့မရပါဘူးဂျမ်းမဲဆန္ဒနယ်မြေတွေကတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ COVID-19 စီးကားချက်တွေနဲ့အညီလူ90အောက်စုယုံမဲဆွဲခွင့်ပေးထားပါတယ
်စက်တင်ဘာလ18ရက်နေ့အထိစီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 ကူးစက်လူနာစုစုပေါင်း4,299 ဦးသေဆုံးသူ62ဦးဆေးရုံကဆင်းပြေးသူ944ဦးရှိပြီဖြစ်တာကြောင့်လက်ရှိကုသပေးနေရဆဲ active luna 3,294 ဦးရှိနေပါတယ်ဒုတိယတကြောလို့ပြောနိုင်တဲ့ရခိုင်ပြည်နယ်စစ်တွေမှာကုသလူနာစတွေ့တုန်းကမြန်မာနိုင်ငံမှာ covid-19 ကုသခံရသူ385ယောက်ပဲရှိရာကနေတလကျော်လေးအတွင်းဆယ်စားကျော်လောက်ရှိမဲ့နောက်ထပ်လူ3,900ကျော်ကူးစက်ခံရတေဆုံးသူကလည်းဆယ်စားလောက်တက်လာတဲ့အနေအထားမို့ COVID-19 ကပ်ရောဂါအခြေအနေအရင်9လတာကြုံရတာထက်အများကြီးဆိုးနေတယ်လို့မှတ်ယူနိုင်ပါတယ်လောလောဆယ် COVID-19 ကူးစက်ပြန့်နှံ့မှုအရှိန်မြင့်တက်နေတယ်လို့ဆိုရင်လည်းမမှားပါဘူးရွေးကောက်ပွဲတစ်ခုကျင်းပဖို့ဆိုရင်မဲပေးမဲ့နေ့ဟာ COVID-19 ကိုထိန်းချုပ်ထားနိုင်တဲ့အခြေအနေပြည်သူတွေဘေးအန္တရာယ်ကင်းကင်းမဲပေးနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့ကျမရေးဆိုင်ရာကြွမ်းကျင်သူတွေကအကြံပေးကြပါတယ်ဒီအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကျမရေးဝင်ကြီးဌာနအနေနဲ့အဓိကစဉ်းစားရမှာကနိုဝင်ဘာ၈ရက်ဝင်းကျင်ဟာ COVID-19 ကိုထိန်းချုပ်ထားနိုင်တဲ့အချိန်ဖြစ်မဖြစ်ပြည်သူတွေဘေးအန္တရာယ်ကင်းကင်းမဲပေးနိုင်တဲ့အခြေအနေရှိမရှိပါပဲရန်ကုန်တိုင်း COVID-19 ကာကွယ်ထိန်းချုပ်ရေးအဖွဲ့ဒုဥက္ကဋ္ဌဒေါက်တာဇော်ဝေဆိုးနဲ့ရန်ကုန်တိုင်းဝင်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကတော့လက်ရှိအခြေအနေအထိCOVID-19 ပြဿနာကိုကင်တွယ်နိုင်တဲ့အနေအထားရှိနေသေးတယ်။လာမယ့်နှစ်ပတ်သုံးပတ်အတွင်းထိန်းချုပ်နိုင်လိမ့်မယ်လို့မျှော်လင့်နေဆိုပြီးပြောဆိုထားပါတယ်။တကယ်လို့ရွေးကောက်ပွဲကပ်လာချိန်အထိမျှော်လင့်သလိုထိန်းချုပ်နိုင်တဲ့အခြေအနေမရောက်သေးဘူးဆိုရင်တော့ရွေးကောက်ပွဲကိုနောက်ဆုတ်ရွှေ့ဆိုင်းရမှာပါပဲ။ရွှေ့ဆိုင်းရမှာလည်းအချိန်အများကြီးနောက်ဆုတ်တာမျိုးမဟုတ်ပဲ COVID-19 ထိန်းချုပ်နိုင်လောက်တဲ့အချိန်ကိုခန့်မှန်းတွက်ချက်ပြီးကပ်ပြီးရွှေ့ဆိုင်းရမှာပါ။အကြောင်းကတော့ခက်ဝဲဝဲရွှေ့ဆိုင်းခဲ့ရင်လေအဲ့ဒီအချိန်မှာ COVID-19 ကိုထိန်းချုပ်ထားနိုင်တဲ့အချိန်ဖြစ်နေမနေဘယ်သူမှအတက်ပြောနိုင်မှာမဟုတ်လို့ပါပဲ
အခြားတစ်ဖက်မှာတော့ရွေးကောက်ပွဲကော်မရှင်ဟာသမ်းရာနဲ့ချီရှိမဲ့မဲလက်မှတ်တွေရိုက်နှက်ပြီးပြီလို့သိရပါတယ်တကယ်ကြရောက်မဲဆန္ဒရှင်တွေကတော့အစိုးဆုံးအောက်တိုဘာလဇန်မှာကြိုတင်မဲပြည်နယ်ကြဖို့စီစဉ်နေတာလဲတွေ့ရပါတယ်လက်တော်အခြေအနေအရတော့ကျန်းမာရေးနဲ့ကော်မရှင်တာဝန်ရှိသူတွေဘက်ကရွေးကောက်ပွဲရွှေ့မရွှေ့ပြောဖို့အခြေစိုးနေသေးတယ်လို့ယူဆနေကြမှာဖြစ်ပြီးတကယ်လို့ရွှေ့ဆိုင်ခဲ့ရင်တော့လူတွေမှာရှိရတဲ့သိပ်မဝေးတဲ့ရက်ကိုသာရွှေ့ဆိုင်ကြဖို့ဖြစ်တိုင်ကြောက်ပ
ါသင်္ကြန်ပါရှင် VOE ကိုရေးလာတဲ့ဒေါရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့ဒေါရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံး VOA 1 Note သားတွေအားလုံးကိုဆူတောင်းပေးလာတဲ့တော်ရရှင်တစ်ယောက်ကတော့ရဲရင်ဆိုတဲ့တော်ရရှင်မှာသူကတော့ VOA 1 Note သားများအားလုံးဘေးပြာဝေးကွာပြီးတော့ကျန်းမာဒုက္ခပေါင်းနဲ့ပြည့်စုံပါစေ။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပါစေနော်။မြန်မာနိုင်ငံမှာ COVID-19 ရောဂါ နောက်ထပ်ကူးစက်သူနေစဉ်ရာဂနဲ့ဒိုးပွားလာနေပြီးတော့ယောဂပိုးကူးစက်မှုအများဆုံးကရန်ကုန်တိုင်းဒေသကြီးဖြစ်ပါရင်မြို့နယ်အသီးသီးမှာကိုဗစ်ကာကွယ်ရေးပိတ်ပင်ကန့်သတ်ချက်တွေလည်းရန်ကုန်မြို့မှာချထားရတာဖြစ်ပါရင်နော်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်ဥပုံညာဆိုတဲ့သောရရှင်ကတော့အမေရိကန်ပြည်တော်စုမှာကူးစက်မှုဘလို့ပဲများများသူတို့နိုင်ငံမှာသူတို့စေဝါနဲ့သူတို့ပြည်စုံလုံးလောက်ပါတယ်မြန်မာနိုင်ငံအတွက်တော့သူစိတ်ပူမိပါတယ်ဆိုပြီးအခုလိုရေးလာပါတယ်ရှင
်အမေရိကန်ကကူးစက်တာကစေဝါစတဲ့အတုံးဆောင်ဆရာဝန်ပြည်စုံရှိလို့ခံစားရတယ်ဒီမှာအဲ့ဒီကယ်လီဖိုးနီးယားကဆရာဝန်အရီဇိုနာဆိုလားပါရဂူရခင်ကမြောက်ဝရီကဘျူလာပြောပြတာဆောင်းရံရှောင်းရံလောက်ပါပဲအခုတော့ရိုးသွားလို့လားမသိပါဘူးမြောက်ဝရီကလည်းရုပ်ရှင်ကားနဲ့အငိမ့်ပြတော့တယ်အခုပဲပိတ်လိုက်တယ်တဖြည်းဖြည်းယောဂါကသိတဲ့အတိုင်းမှာနှစ်ရက်ရှိပါပြီ၄ရက်အထက်မှာဒါကိုနေဖို့စားဖို့ရည်ရှိမှကုသဖို့ထက်အရေးကြီးပါတယ်ဆေးဖို့ဆိုတာကမခံမနိုင်ပါဘူးကိုကပြည့်စုံတယ်ဆိုပေမဲ့သူကမပြည့်စုံဘူးလို့အပြန်အလှန်ရှိမှပါပဲမှန်းဆရမ်းတုတ်လည်းမလုပ်ဘူးပေါ့ထဲထဲဝင်ဝင်လည်းမသိနိုင်ဘူးပေါ့
ဒါကတော့ဥပုံညာဆိုတဲ့သောရရှင်ဒီမြန်မာနိုင်ငံကအမေရိကန်ပြည်အောင်စုနဲ့ကွာခြားတဲ့အတွက်သူ့အနေနဲ့ဒီမြန်မာနိုင်ငံမှာကူးစက်မှုကအမေရိကန်နဲ့ရှင်းတော့လုံးဝဘာမှမပြောတာဘူးဆိုပေမဲ့လည်းသူအထူးစိုးရိမ်ပူပန်မိကြအောင်ရေးလာတာပါသောရရှင်ဂျင်မီကိုလေးဆိုတဲ့သောရရှင်ကတော့အမေရိကကအိမ်ဒီမှာ quarantine လုပ်လို့ရတယ်တဲ့အိမ်တိုင်ဆိုရင်အခန်း3ခန်းရှိကြတာလीမြန်မာနိုင်ငံမှာအခန်းတစ်ခန်းနဲ့မှပဲစုပေါင်းနေကြရတာဒါတွေကိုထက်ထွက်ဖို့လိုပါတယ်နိုင်ငံတစ်ခုနဲ့တစ်ခုနှိုင်းယဉ်မှုခက်ပါတယ်ဆိုပြီးတော့သူလည်းမြန်မာနိုင်ငံမှာဖြစ်လာတဲ့အခြေအနေပေါ်မှာစိုးရိမ်မိကြအောင်ရေးလာပါတယ်ရှင်အခုလိုမျိုးဒီသောရရှင်ပြောလာတဲ့ quarantine တည်တံ့ခွဲခြားနေထိုင်နေဆိုလို့ဒီမြန်မာနိုင်ငံမှာ covid ဒီဖြစ်မလားဆိုပြီးတော့စိုးရိမ်နေသူတွေနောက်ပြီးတော့ covid-19 ပိုးကူးစက်မှုကိုစစ်ဆေးတွေ့ရှိတဲ့သူတွေခွဲတည်တံ့ခွဲထားတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့ကြောက်တမ်းမျိုးကပါဒီကြောက်တမ်းမျိုးကသောရရှင်ကသူတို့မျိုးကအခြေအနေကိုရေးလာပါတယ
်ကြောက်တမ်းမျိုးရဲ့ quarantine center တွေပါပိုးတွေ့သူတွေနဲ့ထိသွေးမှုရှိတဲ့သူတွေကိုနေင့နေပြီးတော့လာခေါ်ပါတယ်ပြီးတော့အဲ့ဒီ quarantine center မှာထားပါတယ်ထားတော့လေတယောက်နဲ့တယောက်6ပေတော့မကွာတဲ့အတွက်အထဲကိုမဖြစ်မနေ quarantine ဝင်ရတဲ့သူတွေအတွက်စိုးရိမ်နေရပါတယ်အဲ့ဒီအထဲကပဲပိုးတွေ့ရသူ16ဦးထိတွေ့ခဲ့ပါတယ်တက်ဆိုင်ရကလည်းဘာမှမလုပ်ပေးလို့ပါသတင်းမီဒီယာတွေကူညီပေးဖို့တောင်းခံရပါတယ်
ကဲဒီသောရရှင်ကဓာတ်ပုံနေနဲ့တကွာပို့လာတာဖြစ်ပါတယ်ဒီကြောက်တမ်းမျိုးမှာ quarantine ထားဖို့အတွက်ဒီဖျားဆောင်တန်းလိုနေရာတစ်ခုမျိုးမှာဒီကရင်နေနေနဲ့ချပြီးတော့ထားတာဓာတ်ပုံနေမှာတွေ့ရပါတယ်เนาะသူတို့မျိုးကအချိန်လေးကိုဒီသောရရှင်ကတော့အစိုးရနေဆိုပြီးရေးလာတာပါကိုချစ်ထူးဆိုတဲ့သောရရှင်ကတော့တိုးကျင်တယ်လို့သာတိုးတော့ပုံနေတော့မယ်တဲ့သူက covid ကိုကြောက်လို့ပုံနေပါမယ်လို့ပြောလာတာပါဖာတီမာအဗ်ဒယ်ဂါဖာဆိုတဲ့သောရရှင်ကတော့ကျန်းမာရေးဌာနတွေဆွေးနွေးမှုတိုင်ပင်မှုအမြဲတမ်းလုပ်တင်ပါရည်ဆေးမပေါ်သေးတော့ဆရာဝန်တွေလည်းလူနာကိုအုံနောက်သုံးအလုပ်လုပ်နေရတယ်ထင်ပါရည်စိတ်မကောင်းပါဘူးကပ်ဘေးမှလုကင်းကြပါစေဆိုပြီးတော့ဆူတောင်းပေးလာပါရည်နောက်ထပ်သူရိနေမင်းဆိုတဲ့သောရရှင်ကတော့ရန်ကုန်နဲ့ stay home ကဘာမှအကျိုးမရှိပါဘူးတဲ့လောက်ဒေါင်းနှစ်ပတ်လောက်ကပို့ပြီးတော့ထိရောက်ပါမယ်တာဝန်ရှိသူတွေခေါင်းသုံးကြပါဆိုပြီးတော့ရေးလာပါရည်ကိုချစ်သူဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာစီကနေကြနေထိုင်သွားလာခြင်းကိုမလိုက်နာကြသူတွေကြောင့်စိုးရိမ်စရာထက်ပိုပြီးကြောလွန်လာပါပြီဆိုပြီးတော့သူစိုးရိမ်ကြောင်ရေးလာတာပါအကြခင်ကျင်းပတော့ဖို့ရွေးကောက်ပွဲနှီးလာတာနဲ့အများရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ဒီအခုကိုဗစ်ဖြစ်ပွားတဲ့အချိန်တိုက်ဆိုင်နေတဲ့အတွက်ကြောင့်မလို့အထူးစိုးရိမ်မိကြအောင်ခုလိုရေးလာပါတယ
်မြန်မာပြည်ကမဲဆွယ်ပွဲတွေကကိုဗစ်ကိုမေ့နေသလားပဲနှကောင်းစီးတက်ထားပြီမဲ့လူချင်းပူးကန်နေပါတယ်နှကောင်းစီးကိုလေဘေးမှာပဲချိတ်ဆွဲထားတယ်နေပြီးတော့အုပ်စုဆိုလို့ရှိရင်နှကောင်းစီးကိုလုံးဝမဆောင်တော့တာတွေ့ရပါတယ်ဒီလောက်တော့မှကြောက်စရာကောင်းတဲ့ကာယောဂါကိုအလေးမထားဘဲနဲ့မဲဆွယ်ခွင့်ထုတ်ပြန်လိုက်တဲ့အစိုးရရဲ့လုပ်ရက်ကိုအတော်လေးအံ့ဩမိပါတယ်တောင်ပြိုကမ်းပြိုမနိုင်ဘဲနဲ့တောင်ပြိုကမ်းပြိုကူးကုန်ကြလို့ရှိရင်ဘယ်နဲ့လုပ်ကြမလဲဗျာအသက်ထက်အရေးကြီးတာဘာရှိအောင်မလဲပါတီခေါင်းဆောင်ကြီးတွေကယောဂါမကူးအောင်ကာဗာအပြည့်နဲ့ပြည်သူတွေကဖြစ်တယ်လို့လှုပ်ကြပူးကြကတ်ကြနဲ့ယောဂလက္ခဏာမပြဘဲနဲ့ပိုးရှိနေတဲ့သူတွေယောဂလက္ခဏာပြလျက်နဲ့ဆစ်လို့ရှိရင် negative ဖြစ်နေတဲ့သူတွေကနိုင်ငံအရရက်ကသတင်းမှနေတိုင်းပဲပြောနေကြပါတယ်မြန်မာပြည်မှာအများကြီးပိုးဆူးလာလို့ရှိရင်တရားခဏ်ကဘယ်သူဖြစ်မလဲတွေးတာကြည့်ပါတော့
မြန်မာနိုင်ငံမှာ covid-19 ယောဂကူးစက်ပြန့်ပွားမှုတွေအများကြီးဆိုးလာမှာကိုဒီသောရရှင်ကဆိုးရင်နဲ့ဆိုပြီးတော့ဆူလာတာပါလူတိုင်းဒီချင်းတွေကိုဆိုးရင်ကြတာအမှန်ပါနော်သောရရှင်ဦးလေးမော်ကတော့တေးတဲ့လူပိုးရတဲ့သူတွေများလာတာတော့မှအမဲအတွက်ပဲစိတ်ဝင်စားနေတဲ့ပါတီတွေပြည်သူအတွက်ဖြစ်နိုင်ပါမလားတဲ့ခင်မညိုဆိုးတဲ့သောရရှင်ကတော့ဆရာဝန်တွေကိုတနာပါတယ်ပြည်သူတွေကလည်းမဲဆွယ်ဖို့ပဲအာရုံရောက်တယ်ကဲယောဂါကိုအာရုံမရောက်မကြောက်ကြဘူးအကုန်လုံးဒုက္ခရောက်ကုန်ကြမှာရေဘယ်ဟာကအရေးကြီးလဲမသိကြတော့ရင်တော့ဒုက္ခရောက်ကြမှာပေါ့ဆိုပြီးရေးလာပါတယ် โอเคသူတို့ကဒီလိုမျိုးရွေးကောက်ပွဲကိုအာရုံစိုက်တဲ့ဒီပို့ကတော့တိတ်မကြောက်ကြဘူးဆိုပြီးတော့ရေးလာကြတဲ့သူတွေရှိသလိုတချို့တွေကလည်းဒီလိုမျိုးဘေးဒုက္ခကြီးကိုမကြခင်ကြော်လွားနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲကလည်းအရေးကြီးတဲ့အတွက်ကြောင့်မလို့ရမ်းမရှိသင့်ပါဘူးလို့ရေးလာတဲ့သောရရှင်တွေလည်းရှိပါတယ်။နောက်ထပ်သောရရှင်တယောက်ဇော်ဇော်ဆိုတဲ့သောရရှင်မှာသူကတော့ဒီမကြခင်ကျင်းပမဲ့ရွေးကောက်ပွဲဒီ COVID-19 အခြေအနေကြောင့်ရွှေ့မလားမရွှေ့ဘူးလားပြောနေကြတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်။
ရွေးကောက်ပွဲရွှေ့ဖို့ဥပဒေမရှိသေးလို့ရက်ရွှေ့စရာလည်းမလိုပါဘူး။တိုင်းပြည်ကိုမတမာသူတွေလက်ထက်မှာမထည့်နိုင်ပါဘူး။နှာခေါင်းစည်းနဲ့လုပ်လို့ရပါတယ်။လက်စည်းဖို့နှာခေါင်းစည်းစနစ်တကျတက်ဖို့မဲပေးဖို့မဲုံတိုင်းမှာစစ်ဆေးဖို့အဖွဲ့တွေထားရင်ရပါပြီ
။ဒါကတော့တော်ရရှင်စောစောရဲ့သဘောထားဖြစ်ပါတယ်။တော်ရရှင်ကိုနိုင်ကလည်
းရွေးကောက်ပွဲကလုံးဝနောက်မဆုတ်သင့်ပါဘူး။ဒါကအပျော်ပြက်ကိစ္စမဟုတ်ပါဘူး။သူများနိုင်ငံတွေမှာလည်းကိုယ့်ထက်အချင်းကြီးစိုးရကြားကနေပြီးတော့ရွေးကောက်ပွဲလုပ်ခဲ့ကြတာပါ။
ဒီတော့ရှင်တွေကတော့မြန်မာနိုင်ငံမှာဒီ COVID-19 ရောဂါကူးစက်ပြန့်ပွားမှုဖြစ်နေပေမဲ့လေဒီရွေးကောက်ပွဲကျင်းပဖို့တော့ရဲမရွှေ့ဆိုင်တင်ပါဘူးဆိုတော့သူတို့ရဲ့သဘောထားတွေကိုရေးပြလာကြတာပါအခုလိုမျိုး COVID-19 ရောဂါဖြစ်ပွားနေတဲ့အခြေအနေမှာမြန်မာနိုင်ငံသားအများပြားပြိမိနေတဲ့မလေးရှားနိုင်ငံကသတင်းတပုတ်နဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေဒီအမြင်သဘောထားတွေကိုလည်းအခုဆက်ပြီးပြောပြပေးချင်ပါတယ်။မလေးရှားမှာရှိနေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတွေကိုပထမဦးဆုံးအချိန်ဖြစ်တဲ့အစုလိုက်အဝေးလိုက်ပြန်ဖို့အတွက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံကစီစဉ်နေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့သတင်းတောင်မဲ့အေးမှာသတင်းတင်ပြပေးခဲ့ပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတုံ့ပြန်ရေးသားလာကြတဲ့သတင်းရှင်တွေထဲမှာဆိုရင်တော့ဇော်ဇော်ဆိုတဲ့သတင်းရှင်ကမလေးရှားမှာလာပြီးအလုပ်လုပ်ချင်တဲ့သူတွေအတွက်ဘာတွေဆောင်ရမ်းရှောင်ရမ်းရှိတယ်ဆိုတာကိုအခုလိုရေးပြောလာပါတယ်
။မလေးရှားကိုနောက်လာမဲ့သူတွေရှိလို့ရှိရင်မြန်မာပြည်ကနေပြီးတော့ဆုံးဖြတ်ချက်ကိုတခါလေးလှုပ်ဆောင်လာကြပါ။လစာနဲလူအလုံနဲ့အဆင်မပြေတာတွေ၊တထင်းနဲ့အဆင်မပြေတာတွေ၊ဘာသာစကားအဆင်မပြေလို့ဆိုပြီးတော့စိုးရိမ်နေတဲ့သူတွေမလာခင်ကတည်းကကိုယ်နဲ့အဆင်ပြေမဲ့အလုပ်ကိုရွေးချယ်ပြီးတော့ဆုံးဖြတ်ကြပါ။မလေးရှားနိုင်ငံဆိုတာကကျွမ်းကျင်ပညာတက်တဲ့သူတွေကိုမခေါ်ပါဘူး။အသက်ငယ်ပြီးတော့တွက်လက်ဖြတ်လက်တဲ့သူ၊ငြိမ်းမှီရတဲ့သူတွေကိုပဲလူရှိတာပါ။ကိုလိုချင်တဲ့လစာသူပေးနိုင်တဲ့လစာကိုမလာခင်ကတည်းကလေ့လာပြီးတော့စဉ်းစားကြပါဒီရောက်ပြီးမှအလုံနဲ့အဆင်မပြေလို့ overstay ဘဝနဲ့နေထိုင်ရတဲ့သူတွေအများကြီးပါပြောချင်တာကလစာနဲတာများတာမစဉ်းစားဘဲနဲ့ကိုတင်ကျင်တဲ့ပညာရက်ကိုစီးပူးကျင်လို့ရှိရင်မလေးရှားမှာပညာရမယ့်အလုပ်တွေကအများကြီးပါအဓိကကတော့အလုပ်ပေါ်တာဝန်ချီပြီးတော့အလုပ်ရှင်နဲ့အဆင်ပြေသွားလို့ရှိရင်တင်လို့ချင်တဲ့ဆန္ဒတွေပြည့်ဝမှာပါ
ဒါကတော့မြန်မာပြည်အများကြီးပြိမိနေပြီးတော့တော်တော်များများမပြေမလည်ဖြစ်နေကြတဲ့မလေးရှားနိုင်ငံမှာဘလို့အဆင်ပြေအောင်နေထိုင်မှုတင့်တယ်ဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အတွေ့အကြုံကိုမျှဝေသွားတာဖြစ်ပါတယ်။စတီဗင်ဆိုတဲ့သောရရှင်ကတော့အခုလိုမျိုးအစိုးရရဲ့လှုပ်ဆောင်မှုကိုအမတန်မှထောက်ခံပါတယ်ဆိုပြီးတော့အခုလိုသူ့ရဲ့သဘောထားကိုရေးလာပါတယ်
။မလေးရှားမှာမြန်မာအများစုအထောက်ထားမဲ့နေထိုင်သူများပြားတာဟာရခိုင်စစ်စုအလက်ထက်မှာ passport စတင်ထုတ်ပေးပေမဲ့မလေးရှားကတရားဝင်ခေါ်ယူမှုမရှိတော့ဖြစ်ပေမဲ့ထိုင်းနိုင်ငံထက်ငွေကြီးတန်ဖိုးမြင့်ပြီးတော့အလုတ်ကင်ပေါ်တဲ့အတွက်မဟာဒီယာလက်ထက်မှာမြန်မာတွေထိုင်းကတဆင့်နေဆက်ခိုးဝင်ပြီးတော့မလေးရှားရောက်ရှိပြီးတော့အလုတ်ကိုကြီးလန့်စွာစားပြီးတော့အဖမ်းဆီးရှောင်ပြီးတော့ overstay နေရင်းနဲ့မြန်မာနိုင်ငံမိသားစုကိုဗလက်ငွေလှဲစနစ်လေးနဲ့မိသားစုတွေရက်တည်တိုင်ကြပါလေမလေးရှားဟာမြန်မာပြည်အတွက်တော့ကျေးဇူးရှိတာအမှန်ပါပဲဒါပေမဲ့လည်းခိုးဝင်နေကြလာတဲ့အမျှ passport ပျောက်ခြင်းလုံးဝမရှိခြင်းများနဲ့နေထိုင်သူတွေအင်တာများပြလာတဲ့အတွက်ကြောင့်မလို့ဓာတ်ရိုက်ပြန်လို့မရဘဲနဲ့လာဝကနေပြီးတော့ဖမ်းဆီးထောင်ချပြီးမှပြန်ပို့တဲ့အတွက်မြန်မာတွေအခက်အခဲဖြစ်နေချိန်မှာအခုလိုမျိုးမြန်မာအစိုးရကနေပြီးတော့မလေးရှားအစိုးရကိုမြစ်တိုက်ရိုက်ခံညှိနှိုင်းတဲ့အတွက်တရားဝင်ပြန်လာရတဲ့အတွက်အဓိကကတော့အမေစုရဲ့စေတနာတွေသိသာထင်ရှားတဲ့ကြောင်းပြန်လာမဲ့သူတွေရဲ့မိသားစုတွေရဲ့ရင်တွင်းစကားတံတွေကိုမေးမြန်းထုတ်လွှင့်ပေးစေချင်ပါတယ်
ဟုတ်ကဲ့အထောက်ထားမဲ့နေနေကြရတဲ့မြန်မာတွေဆိုလို့ကျမကုနာတော်ကပဲသောရရှင်ရဲ့စာရင် Messenger ကစာတွေကိုဖတ်ပြီးတော့စာပြန်မလို့လုပ်နေတဲ့အချိန်မှာပဲသောရရှင်တရားရေးလာတဲ့စာလေးကိုခေါင်းထဲမှာတွားပြီးတော့တတိယမိပါတယ်သူကတော့ဒီမလေးရှားကပါသူကစာရေးလာတာတော့မဟုတ်ပါအတန်နဲ့ဟိုဒီ message ပို့လာတာဖြစ်ပါတယ်ဒီသောရရှင်ကသူတို့မလေးရှားမှာဒုက္ခရောက်နေလို့ပါတယ်မြန်မာနိုင်ငံမလေးရှားမှာရှိတဲ့မြန်မာနိုင်ငံဆိုင်ရာမြန်မာတန်ရုံရဲ့ဒီဖုန်းနံပါတ်လေးလိုချင်ပါတယ်ဆိုပြီးဒီသောရရှင်တောင်းလာပါတယ်သူကအထောက်ထားမဲ့မလေးရှားမှာနေနေတာပါဆိုပြီးတော့လည်းပြောလာပါတယ်ဟုတ်ကဲ့ကျွန်မအဲ့ဒီစာလေးကိုလည်းဒီတယ်လီဖုန်းနံပါတ်နဲ့တူကပြန်ပေးလိုက်ပါတယ်နော်အခုလိုမျိုးဒီမလေးရှားကထောက်ထားမဲ့မြန်မာတွေကိုအစိုးရကပြန်ခေါ်ယူဖို့လှုံ့ဆော်နေရဲဆိုတဲ့အတွက်ကြောင့်မလို့သူတို့အတွက်သတင်းကောင်းပဲဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်တေးတောင်းလာတဲ့သောရရှင်တွေအတွက်အလှည့်ပေးဖို့ရှိပါတယ်နော်ကျွန်တော်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့ မြတ်တာဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးကျင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်တဲ့ချစ်တဲ့တော်ရရှင်တွေအတွက်အလှည့်ပေးကြပါရှင်။ဂေဂေးတီဆိုထားတဲ့မောင်နှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကို VOA တဲ့ချစ်တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ပြောလဲပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ They took it in my doubt that to my father way အတိုင်းဝမြတ်ကကံကွက်နေကြလေ။အတဆရာလောက်ဖြတ်လျှောက်ချင်မယ်မောင်ရလက်ကိုတွေ့ကြည့်တခုတည်းနဲ့အလုံးပြည့်စုံနေ
လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းနှွေနေညပိုင်းနဲ့တင်းနှာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိမ့်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါလို့ရှင
်။အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။စင်ကာပူနိုင်ငံကလုပ်ငန်းရှင်တယောက်ကတော့ပရွေးစိတ်တွေကိုအိမ်မွေးတိရိစ္ဆာန်အဖြစ်ရောင်းချပေးနေပါတယ်။အမေရိကန်ကဇပကြီးမွေမတကောင်ဟာမွေထီးနဲ့မထီးတွေ့ခဲ့ပဲဥရေဥချခဲ့တဲ့အတွက်အကြောင်းရင်းကိုစုံစမ်းနေပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်စင်ကာပူနိုင်ငံကပျက်စိတ်မွေးပြီးရောင်းတဲ့လုပ်ငန်းတစ်ခုအကြောင်းကိုပြောပြပေးပါမယ်လူအများစုကပျက်စိတ်တွေကိုပိုးမွားတွေလိုတာသဘောချပြီးဖယ်ရှားဖြစ်တဲ့ကြပါမယ်လေ Just Amp ဆိုတဲ့ဒီဇိုင်းလေးကတော့အိမ်မွေးတိရစ္ဆာန်အဖြစ်မွေးလိုတဲ့သူတွေအတွက်ရောင်းချပေးနေတာပါအသက်42နှစ်အရွယ်ဂျွန်ကြီးဆိုရဲစွန့်ဦးတီထွင်လုပ်ငန်းရှင်တယောက်ကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့သူ့ဆိုင်ကိုဒီနှစ်အစောပိုင်းမှာဖွင့်ခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဇူလိုင်လကမှပြန်ပြီးဖွင့်လှစ်နိုင်ခဲ့တာပါ2019ခုနှစ်မှာရီယာသူ့ရဲ့ဝါသနာတစ်ခုအနေနဲ့ပျော်ရွှင်မွေးမြူရေးလုပ်ငန်းကိုစတင်ခဲ့ပြီးတော့စင်ကာပူနိုင်ငံမှာပျော်ရွှင်စိတ်တွေကိုမကောင်းမြင်နေကြတဲ့အခြေအနေကိုပြောင်းလဲချင်ပါတယ်လို့ပြောပါတယ်เจ้าหน่วยศิยาศิยามะတွင်เนี่ยปูปอมีปยั่วสิยะบวชตันเนี่ยอาจารย์ကိုတင် जा ပေးခြင်းတာပါปยั่วစိတ်တွေကိုဒေတာတွင်းမှာဖမ်းယူရရှိတာဖြစ်ပြီးတော့ปยั่วစိတ်အစာတွေဖြစ်တဲ့တီကောင်တွေကိုလည်းရောင်းချပေးပါတယ်ဈေးနှုန်းတွေကတော့စင်ကာပူဒေါ်လာ10ဒေါ်လာကနေ200 300လောက်အထိရှိပြီးปยั่วစိတ်အုံအမျိုးအစားပေါ်မှာမှုတည်ပါတယ်ရှင
်အမေရိကန်သမ္မတကတော့ Melanian Trump ရဲ့ဓာတိမျိုးမှာသူပုံသူခြေရုပ်တစ်ခုကိုထပ်မံဆိုက်ထူလိုက်ပါတယ်ဆလိုဗေးနီးယားနိုင်ငံဆဗန်နီကာရွာကလေးမှာ လူအရွယ်အစားရှိတဲ့ဒီကျေးရုပ်ကို American Conceptual Artist အကြံဉာဏ်ဖန်တီးတဲ့အနုပညာရှင် Brad Downey ကဖန်တီးခဲ့တာပါပထမသစ်သားရုပ်ထုကိုတော့ဇူလိုင်လတုန်းကအမီမီတိမီးရှို့ဖျက်ဆီးသူတယောက်ကဖျက်ဆီးသွားခဲ့တာပါအရင်သစ်သားရုပ်တုန်းကတော့ Millennium Trump ရုပ်ထုဟာအပြာရောင်ရှိခဲ့ပေမဲ့အခုရုပ်ထုမှာတော့ငကိုကျေးရောင်ပဲဖြစ်ပါတယ်ဖန်တီးခဲ့သူအနုပညာရှင် Downey ကတော့သူ့ဖန်တီးမှုဟာဝါရဖြန့်ချီရေးကိုစန့်ကျင်တာရုပ်ထုလှုပ်တာမျိုးကိုစန့်ကျင်တဲ့အနေနဲ့ဖန်တီးခဲ့တာဖြစ်ပြီးတော့အမေရိကန်ရွေးကောက်ပွဲနီးလာမှာနာမည်ကြီးကျင်လို့လှုပ်တာမဟုတ်ဘူးလို့ပြောပါတယ
်အမေရိကန်ပြည်တော်စုမစ္စရီပြည်နယ်စိန့်လူးဝစ်မြို့တရိတ်ဆန်ရုံကမွေမတကောင်ဟာမွေထီးနဲ့အထီးတွေ့မရှိပဲဥခုနှလုံးဥချခဲ့ပါတယ်ပေါ်ပိုင်တုံအမျိုးအစားမြန်မာလူဆိုရင်တော့စပက်ကြီးမွေမျိုးစားထဲမှာပါတဲ့ဒီမွေမဟာမွေကြီးနဲ့15နှစ်တာထိထွေးမှုမရှိပဲဥရီဥချခဲ့တာပါဒီမွေဟာအသက်50ကျော်ရှိနေပြီဖြစ်ပြီးသတိဆန့်ယုံထဲမှာတော့ထိမ့်သိမ်းထားသမျှတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်တွားတွားသတ္တဝါတွေကိုလေ့လာသူတွေအနေနဲ့ဒီမွေရဲ့မျိုးရိုးဗီဇကိုနမူနာယူလေ့လာပြီးဒီမွေမျိုးဟာမိမ့်လိုက်ပြီးမျိုးပွားနိုင်တာလားဒါမှမဟုတ်မိမ့်မလိုက်ဖဲနဲ့လည်းမျိုးပွားနိုင်သလားဆိုတာကိုစုံစမ်းနေကြပါတယ်အကြောင်းကတော့မွေရီဟာတုပ်ပိုးကိုထိန်းထားနိုင်ပြီးနောက်မှမျိုးပွားဖို့အတွက်သုံးနိုင်တာပဲဖြစ်ပါရဲ့ရှင
်။အီတလီနိုင်ငံမှာကမ်းခြေအတက်ကယ်လုပ်ငန်းတွေကိုခွေးတွေနဲ့လှုပ်ဆောင်နေပါဗါ။အီတလီအတက်ကယ်ခွေးကြောင်းကလေးကျင့်တင်ကြားပေးလိုက်တဲ့ခွေးဟာရောမမြို့မြောက်ဖက် River dei Tacchini ကမ်းခြေမှာအနီအောင်တက်ကယ်ဝစ်စုံတွေဝစ်ဆင်ပြီးလေးကျင့်နေတာပါ။ Labrador နဲ့ Golden Retriever ခွေးမျိုးစားတွေကိုလေ့ကျင့်သင်ကြားပေးနေတာဖြစ်ပြီးတော့ရင်းနစ်နေတဲ့သူတွေကိုပင်လယ်ထဲကနေကယ်ဆယ်နိုင်တာပါရင်းနစ်နေသူတွေအနေနဲ့ခွေးတွေကိုတတ်ထားတဲ့ကျိုးကိုဆွဲပြီးကမ်းခြေကိုလိုက်လာရုံပဲဖြစ်ပါတယ်ဒီခွေးတွေကိုအခုလိုလှုပ်ဆောင်နိုင်ဖို့တစ်နှစ်လောက်လေ့ကျင့်ပေးရတာပါတနိုင်ငံလုံးမှာလှုပ်ဆောင်နေတဲ့ဒီစေတနာဝန်ထမ်းခွေးကယ်ဆယ်ရေးအဖွဲ့ဟာတစ်နှစ်ကိုလူ340လောက်ရဲ့အသက်ကိုကယ်တင်ပေးနေတာဖြစ်ပါတယ်ကိုရိုနာကပ်ရောဂါကာလကြီးမှာခွေးနဲ့ကယ်ဆယ်ရေးလုပ်တဲ့အတွက်လဲလူလူချင်းထိတွေ့မှုကိုရှောင်ရှားနိုင်တာပါခင်ဗျာ
ဒီနေ့နေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်တိုင်းကအကျညာပေးมาဖြစ်ပါတယ်ဘာလို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာလင်းမြန်ဆက်လက်ဖြစ်ပေါ်နေပြီးတော့အခုဆိုရင်ကူးစက်သူရေတော့ဟာ 30.8% တန်းကျော်သွားပြီဖြစ်တယ်လို့ Johnson Kentuck သူကပြောလိုက်ပါတယ်ဒီထဲမှာအမေရိကန်နိုင်ငံကတော့ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ကူးစက်သူ 6.8% တန်းလောက်ရှိပါတယ်။အမေရိကန်နိုင်ငံနောက်တောင်ပိုင်းနဲ့လယ်ပိုင်းကပြည်နယ်တွေမှာမကြသေးခင်ကကူးစက်မှုတွေတိုးလာတာဟာကျောင်းတွေနဲ့တက္ကသိုလ်တွေပြန်ဖွင့်လိုက်တာကြောင့်လည်းဖြစ်ပါတယ်။ဒါပြင်ဗြိတိန်နိုင်ငံဘက်မှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကူးစက်သူအရေအတွက်ဟာနှစ်ဆတိုးပြီးတော့နေ့စဉ် 6,000 လောက်ရှိတာကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့လူတွေကိုအပြင်မထွက်ဖို့အမိန့်ကိုပြန်ထုတ်ဖို့စဉ်းစားနေတယ်ဆိုပြီးတော့ပြောလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 92,605 ယောက်ရှိတာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ 9.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံဟာလာမယ့်သတင်းပတ်တွေအတွက်မှာအမေရိကန်နိုင်ငံကိုကျော်ပြီးတော့ကူးစက်မှုအဆိုးဆုံးနိုင်ငံဖြစ်လာလိမ့်မယ်လို့လည်းခန့်မှန်းနေပါတယ်။ဒါပြင်ဒီနေ့မှာနောက်ထပ်သေဆုံးသူ 1,113 ယောက်ရှိတာကြောင့်သေဆုံးသူအရေအတွက်ဟာလည်း 16,852 ယောက်ရှိသွားပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဗန်ကောက်မြို့မှာဒီနေ့ချီတက်ဆန္ဒပြခဲ့ကြပြီးတော့ထိုင်းပြည်မဟာဝဇိယလောင်ကောင်းရဲ့အာဏာကိုထိန်းချုပ်ဖို့အပါဝင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကိုလက်နက်မပါတဲ့ရဲတပ်ဖွဲ့ဝင်ရာပေါင်းများစွာကအကာအရန်နေနဲ့တားဆီးခဲ့ကြပေမဲ့ဆန္ဒပြတဲ့သူတွေကတော့သူတို့ရဲ့တောင်းဆိုမှုအသေးစိတ်ကိုရေးထားတဲ့စာကိုရဲတပ်ဖွဲ့ကိုပေးအပ်ခဲ့တယ်လို့သမားဆက်တက်ကတူကဆန္ဒပြခေါင်းဆောင်ကပြောပါတယ်ခင်ဗျာ။အီရန်ပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကိုပြန်လည်ချမှတ်မယ်လို့အမေရိကန်တို့ရဲ့ကြီးညာထားချက်နဲ့ပတ်သက်ပြီးတော့သူ့အနေနဲ့လောလောဆယ်တစုံတရာအရေးယူဆောင်ရွက်ပေးနိုင်ခြင်းမရှိသေးဘူးလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောပါတယ်။အီရန်ပေါ်အရေးယူတန်ခတ်မှုတွေကိုပြန်ပြီးချမှတ်မယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့လကကြီးညာထားခဲ့တဲ့အရာတကယ်ဆိုရင်စနေနေ့ညနေပိုင်းမှာစတင်အသက်ဝင်မှာဖြစ်ပါတယ်။ကုလသမဂ္ဂအရေးယူထားတဲ့အထက်မှာအီရန်နိုင်ငံကိုတမျိုးကျလက်နက်ရောင်းချမှုပိတ်ပင်ထားချက်လဲပါဝင်မှာဖြစ်ပါတယ်ခင်ဗျာ။တနင်္ဂနွေနေ့ညပိုင်းအတွက်အစည်းအဝေးတွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစည်းအဝေးတွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်လောမှာယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဂျန်နိုင်ပ
This program has come to you from the Voice of America, Washington.